Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2025ခုနှစ်ဇန်နဝါရီလ30ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube နဲ့YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြော်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါ American အငိမ့်စားဗိုလ်ချုပ်ကြီးဟောင်း Mark Milley အတွက်ပေးထားတဲ့လုံခြုံရေးကိုရုပ်သိမ်းပြီးသူ့လုပ်ရက်တွေကိုပြန်စစ်ဆေးဖို့ကာကွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ် American သမ္မတကဆိုင်းငံ့လိုက်တဲ့ DISP အစီအစဉ်နဲ့မြန်မာကိုပေးတဲ့အကူအညီ45သန်းဟာသိတ်ကိုများတယ်လို့သမ္မတ Trump ကပြောပါတယ်မြောက်ရီဘက်ကလူလိန်ခိုင်းတွေတဲ့ရောက်နေသူတွေကိုကူညီဖို့တရုတ်နဲ့ထိုင်းလုံခြုံရေးအာဏာပိုင်တွေထိုင်းမြန်မာနယ်စပ်ဒေသကိုသွားရောက်ခဲ့ကြပါတယ
်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေတင်ဆက်အပြီးမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုကပေးတဲ့အကူအညီအလုံးနီးပါးကို3လကြာရပ်ဆိုင်းဖို့အမိန့်ထုတ်ပြန်ခဲ့ကြောင်းကမ္ဘာဒေသအသီးသီးကလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိနိုင်တယ်လို့အကူအညီပေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကသတိပေးပြောဆိုနေကြတဲ့သတင်းဆောင်မနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အငိမ့်စားပူတွဲစေဦးစည်းရုပ်အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ဂျီဟောင်းမတ်မီလီတာဝန်ထမ်းဆောင်ခြင်းကရာထူးအဆင့်ကိုရှော့ချလို့ရမရကြည့်ဖို့အတွက်သူ့လုပ်ရက်တွေကိုပြန်စစ်ဆေးဖို့ကာကွယ်ရေးဝန်ကြီးပီထက်ဂက်စ်ကဌာနလုပ်ငန်းစစ်ဆေးရေးချုပ်ကိုအမိန့်ပေးလိုက်ပါတယ်မတ်မီလီအတွက်ပေးထားတဲ့လုံခြုံရေးကိုရုပ်သိမ်းလိုက်တာနဲ့အတူအခုလိုအမိန့်ထုတ်လိုက်တာလို့ကာကွယ်ရေးဝန်ကြီးဌာနအရာရှိကြီးနှစ်ဦးကအင်္ဂါနေ့နှောင်းပိုင်းမှာအတည်ပြုပြောပါတယ်ဗိုလ်ချုပ်ကြီးမီလီပြုမှုလှုပ်ဆောင်ခဲ့ပုံအနေနဲ့သက်ဆိုင်တဲ့အချက်လက်တွေနဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးတာလေလုပ်ငန်းစစ်ချုပ်ရဲ့သုံးသပ်ချက်မှာပါဝင်ရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်အိုယော့ကပြောတာပါဒါမှသာသူ့ရဲ့စစ်ရာထူးအဆင့်ကိုပြန်လည်သုံးသပ်ဖို့တင့်မတင့်ဆုံးဖြတ်ကောင်းဖြတ်နိုင်လိမ့်မယ်လို့လည်းပြောရေးဆိုခွင့်ရှိသူကဆိုပါတယ်ဂျော့ချ်ဖလိုက်ဒီဆုံးလို့ကန့်ကွက်ပွဲမှာနှင်းနင်းရမှာသမ္မတကစစ်တပ်အသုံးပြုလိုတာကိုမိုက်မီလီကသဘောမတူခဲ့ပါဘူးဘရင်ဒါမှမဟုတ်ဘရင်မဒါမှမဟုတ်မင်းစိုးမင်းညက်ဒါမှမဟုတ်အာနာရှင်ကိုကျွန်တော်တို့ကကျန်းတစ္ဆာကျင်းဆိုတာမဟုတ်တယ်လို့အာနာရှင်ဖြစ်လာမဲ့သူကိုလည်းကျန်းတစ္ဆာကျင်းဆိုတာမဟုတ်ပါဘူးကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအမေရိကဆိုတဲ့စိတ်ကူးအယူဆကိုကျန်းတစ္ဆာကျင်းဆိုတာပဲဖြစ်ပါတယ်လို့ထရန့်သမ္မတသက်တမ်းကုန်ပြီးတဲ့နောက်ဗိုလ်ချုပ်ကြီးမိုက်မီလီကပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံတွင်ဥပဒေနဲ့မညီတဲ့ရွှေပြောင်းနေထိုင်ကြသူတွေကိုဖမ်းဆီးထားဖို့ဂွာတာနာမိုထိန်းသိမ်းရေးစခန်းကိုဖွင့်ဖို့ညွှန်ကြားလိုက်ကြောင်းအမေရိကန်သမ္မတထရန့်ကဗိုလ်တွင်းနေ့မှာပြောပါတယ်ဒီစခန်းကလူ 3,000 အထိထိန်းသိမ်းထားနိုင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံအတွင်းမှာဥပဒေနဲ့မညီရှိနေကြသူတွေခိုးမှုနဲ့အခြားအမှုကြီးတွေနဲ့အေးအေးယူခံရသူတွေကိုတရားမစွဲမီမှာတော့တိုင်းပြည်ကနှင်ထုတ်နိုင်တဲ့ဥပဒေကြမ်းကိုလက်မှတ်မထိုးမီမှာသမ္မတထရန့်ကအခုလိုကြေညာလိုက်တာပါဒီဥပဒေဟာသမ္မတထရန့်တာဝန်ယူပြီးနောက်ပထမဆုံးဥပဒေလည်းဖြစ်ပါတယ်ဒီဥပဒေကိုဒီမိုကရက်အမတ်ချုပ်ကထောက်ခံခဲ့ကြတာကြောင့် Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်ကနေမြန်မြန်ကြီးအတီးပြုတ်ချမှတ်လိုက်နိုင်တာလည်းဖြစ်ပါတယ်ဒီဥပဒေကိုအားဖြည့်ပေးနိုင်မဲ့အခြားဥပဒေကြမ်းတွေဖြစ်လာမဲ့အလားအလာကိုပြနေတယ်လို့ Florida ပြည်နယ်က Doral Gauthier Club မှာအောက်လွှတ်တော်အမတ်တချို့ကိုသမ္မတထရန့်ကပြောခဲ့ပါတယ်အမေရိကန်နိုင်ငံတွင်တရားမဝင်ရောက်နေတဲ့ဗင်နီဇွဲလားနိုင်ငံသားဟိုဆေးအန်တိုနီယိုအီဘာရာကတော့တက်လို့တည်ဆုံးခဲ့တဲ့ဒီဂျော်ဂျီယာပြည်နယ်ကသူနာပြုကျောင်းသူရီလေးရဲ့အမည်နဲ့ဒီဥပဒေအမည်ကိုပေးထားပါဖြစ်ပါပဲခင်ဗျာဂါဇာကပါလက်စတိုင်းတွေကိုအီဂျစ်နဲ့ဂျော်ဒန်ကလက်ခံဖို့ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့စိတ်ကူးကိုအီဂျစ်သမ္မတနဲ့ဂျော်ဒန်ဘီရင်တို့ကဗိုလ်တွင်းမှာပယ်ချလိုက်ကြပါတယ်ပါလက်စတိုင်းတွေကိုသူတို့နယ်မြေကနေရွှေ့ပြောင်းခိုင်းတာဟာမတရားမှုဖြစ်ပြီးအဲ့ဒီတည်းကျွန်တော်တို့မပါဝင်နိုင်ဘူးလို့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကပြောကြပါတယ်ပါလက်စတိုင်းနိုင်ငံထူထောင်ရေးအပေါ်ဘယ်တော့မှအလျှော့ပေးမှာမဟုတ်ဘူးလို့ကင်ညာသမ္မတဝီလျံရူတိုနဲ့အတူကိုင်ရိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအီဂျစ်သမ္မတကအဲ့ဒီလိုပြောကြားခဲ့တာပါ ပါလက်စတိုင်းတွေသူတို့နယ်မြေကိုဆက်လက်ထိန်းသိမ်းဖို့လိုအပ်တာကိုဂျော်ဒန်နိုင်ငံကအခက်အခဲများများရပ်တည်ကြောင်းအစ္စရေးနဲ့ပါလက်စတိုင်းနိုင်ငံတစ်ခုအတိအမှတ်ပြုအပြေရှားရေးအတိုင်းပါလက်စတိုင်းတွေရဲ့အခွင့်အရေးကိုအာမခံရမှာဖြစ်ကြောင်းဘရပ်ဆဲမှာပြုလုပ်တဲ့ဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကလည်းပြောပါတယ်ဂါဇာကပါလက်စတိုင်းတချို့ကိုအီဂျစ်နဲ့ဂျော်ဒန်တို့ကလက်ခံဖို့အမေရိကန်သမ္မတထရန့်ကတင်းလာနေတောင်းပိုင်းကသတင်းတောက်တွေကိုပြောခဲ့တာပါဒီစိတ်ကူးကိုပြင်သစ်တဲ့ဂျာမနီခေါင်းဆောင်တွေကလည်းလက်မခံနိုင်ကြဘူးလို့ပယ်ချထားခဲ့ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့ခုနှစ်နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဂျာသာဘရီနီမနေ့ကင် VO ရဲ့နောက်ဆုံးရသတင်းလေးကိုပြောပြနေတာဖြစ်ပါတယ်ခင်ဗျာ။ Diversity Inclusion Equity နဲ့ Accessibility အစီအစဉ်တွေကို American သမ္မတအမိတ်နဲ့ရက်ဆိုင်လိုက်သလိုဒီအစီအစဉ်ရဲ့အောက်ကနေမြန်မာနိုင်ငံကိုကူညီတာအလွန်ကိုများတယ်လို့သမ္မတထွန့်ကဗိုလ်ဒူးနေ့မှာပြောကြားလိုက်ပါတယ်။
We also blocked $45 million for diversity scholarships in Burma. 45, that's a lot of money for diversity scholarships in Burma.
မဒူကွဲပြားမှုပညာသင်စုအဖြစ်မြန်မာနိုင်ငံအတွက်ဒေါ်လာ45သန်းချတာပေးခဲ့ပါသေးတယ်။ဒါမြန်မာနိုင်ငံကမဒူကွဲပြားသူတွေပညာသင်ဖို့အတွက်အတော့ကိုများတဲ့ငွေပါ။အဲ့ဒီပတ်စံတွေဘယ်ရောက်သွားသလဲခင်ဗျားတို့စဉ်းစားကြည့်နိုင်ပါတယ်လို့သမ္မတကပြောသွားတာပါ။မြန်မာကျောင်းသားကျောင်းသူပေါင်း800လောက်အတွက်ပညာသင်ကာလ9နှစ်တာစုစုပေါင်းအမေရိကန်ဒေါ်လာ45သန်းပေးအပ်ဖို့စီစဉ်ထားခဲ့တာပါမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲဖော်ရမှာလိုအပ်တဲ့ပညာရေးအတွက်ဘွဲ့ကြိုဘွဲ့လွန်မဟာဘွဲ့နဲ့ပါရဂူဘွဲ့တွေအပြင်စာတီဖီကိတ်အတိအမှတ်ပြုလက်မှတ်နဲ့ဒီပလိုမာအစီအစဉ်တော်တော်များများအတွက်လည်းပေးအပ်ဖို့စီစဉ်ခဲ့တဲ့ပညာသင်စုလည်းဖြစ်ပါတယ်အခုလိုပယ်ဖျက်လိုက်တဲ့အတွက်အခုလက်ရှိပညာတော်သင်စုရနေတဲ့မြန်မာကျောင်းသူကျောင်းသား400ကျော်လောက်ကိုဘယ်လိုဆက်လက်ထောက်ပံ့မလဲဆိုတာကိုလည်းသေချာမသိရသေးပါဘူး။2021ခုနှစ်စက်အာဏာသိမ်းပြီးနောက်ပိုင်းမြန်မာပြည်တွင်းမှာပညာသင်ကြားရေးအခက်အခဲရှိတဲ့ကျောင်းသူကျောင်းသားတွေအတွက်မြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်နေတဲ့ပညာရပ်သင်ကြားဖို့အမေရိကန်ပြည်ထောင်စုကဒီစုကို2023-24ပညာသင်နှစ်မှာစတင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ဝတီဘက်ကလူလိန်ခိုင်းနေတဲ့ရောက်နေကြသူတွေကိုကူညီနိုင်ဖို့တရုတ်နဲ့ထိုင်းလုံခြုံရေးအာဏာပိုင်တွေဟာထခရိုင်ကထိုင်းမြန်မာနယ်စပ်ဒေသကိုဗိုလ်ဒုနေကသွားရောက်ကြီးရှုကြတယ်လို့ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြပါတယ်။လူလိန်ခိုင်းနေကြီးစိုးနေတဲ့မဲဆောက်ဖို့ဖရာမဲရာမက်ဒေသတွေကခရိုင်ရဲ့အရာရှိတွေကိုဖယ်ရှားလိုက်ပြီးနောက်တရက်မှာပဲအခုလိုသွားရောက်ကြီးရှုကြတာပါ။တရုတ်လုံခြုံရေးလက်ထောက်ဝန်ကြီးလူကြောက်ကြီးဦးဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့ဟာဗိုလ်ဒူးနေကမဲဆောက်လေဆိပ်ကိုရောက်ရှိလာပါတယ်။ KK ပတ်ကာစီနိုကိုကောင်းကောင်းမြင်ရတဲ့မဲခူမိုင်းရွာကိုလည်းသွားရောက်ခဲ့ကြတယ်လို့သတင်းမှာဖော်ပြပါပါတယ်။အဲ့ဒီအလင်းညာလုပ်ငန်းတွေမှာအလင်းခံအလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသား160လောက်ကိုကူညီနိုင်မဲ့နီလန်းကိုရှာဖွေဖို့အတွက်တရုတ်ကိုယ်စားလှယ်အဖွဲ့ကရောက်ရှိလာခဲ့တာဖြစ်တယ်လို့ Bangkok Post မှာဖော်ပြပါပါတယ်။ဖုန်းနဲ့ဆက်သွယ်လင်းညာရမှာလူတသိန်းကျော်ကိုခန့်ထားတဲ့လင်ညာတဲ့ပင်မတရုတ်ဂိုင်းပေါင်း36ခုရှိပြီးအများစုကသူတို့လူမျိုးတွေဖြစ်တယ်လို့တရုတ်ကပြောပါတယ်ခင်ဗျာရိုဟင်ညာမွတ်စလင်တရားကျော်ကိုတင်ဆောင်လာတဲ့ခနော်ခနဲ့တစ်သားလေတစ်စင်းဟာအင်ဒိုနီးရှားနိုင်ငံအာချေးကမြောက်ဘက်ဆုံးခရိုင်ကိုဗိုလ်ဒူးနေကရောက်ရှိလာခဲ့ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းရိုဟင်ညာမွတ်စလင်တွေရောက်လာတာများလာတဲ့အတွက်လူကုန်ကူးသူတွေကိုအင်ဒိုနီးရှားကအပြစ်တင်ထားတာပါအင်ဂျင်ဆက်ပြသွားပြီးလေကအရှိအာချေးခရိုင်ရွာမှာလာဆိုင်တယ်လို့ဒေသခံရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။လေကဘင်္ဂလားဒေ့ရှ်တန်ရန်ကော့ခ်စ်ဘဇားကနေထွက်လာခဲ့တာဖြစ်ပြီးမလေးရှားကိုရောက်ဖို့မျှော်လင့်ခဲ့တာဖြစ်တယ်လို့ဒုက္ခသည်တယောက်ကဆိုပါတယ်။လေပေါ်မှာမိန်းမတွေကလေးတွေအများစုဖြစ်ပြီးပင်လယ်ထဲပြန်နှင်ထုတ်မခံရအောင်လူကုန်ကူးသူတွေကလေကိုတမင်ဖျက်ဆီးထားတာလို့အတော်များများကယူဆကြပါတယ်။ဒီလအစောပိုင်းတုန်းကလေလေနှစင်းနဲ့ရိုင်ဂျာ260ကျော်ရောက်လာခဲ့သေးတာပါမိနစ်တစ်နှစ်လုံးပရီအူလက်ရွာကိုရောက်လာခဲ့တဲ့ရိုင်ဂျာ600ကျော်ရှိပြီးအများစုကမိမနဲ့ကလေးငယ်တွေဖြစ်ကြပါတယ်လူကုန်ကူးသူတွေအင်ဒိုနီးရှားနိုင်ငံကပြင်းပြင်းထန်ထန်အရေးယူမယ်လို့ပြောထားသလို နိုင်ငံကအကူအညီပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ကြာသပတေးနေ့မနေ့ကင်းထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်ပြောပြခဲ့တာပါတမန်တော်ဒေါ်နယ်ထရန့်ရဲ့အမေရိကန်နံပါတ်1ဦးစားပေးမူဝါဒနဲ့ကိုက်ညီမှုရှိမရှိပြန်လည်စစ်ဆေးဖို့အမေရိကန်ပြည်ထောင်စုကပေးတဲ့အကူအညီအားလုံးကို3လကြာရပ်ဆိုင်းထားဖို့အမိန့်ထုတ်ပြန်ထားပါတယ်ဒီအမိန့်ကြောင့်ကမ္ဘာဒေသအသီးသီးကလူပေါင်းများစွာအတွက်အတန့်အနေရရှိနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေကတတိပေးပါတယ်အင်ဘူရောကနေပေးပို့လာတဲ့သတင်းကိုကိုစော်မိုးကျော်ပြောပြပါမယ်
အမေရိကန်ပြည်ထောင်စုဟာ2023ခုနှစ်အတွင်းနိုင်ငံတကာကူညီထောက်ပံ့ရေးအတွက်ဒေါ်လာဘီလီယံ80လောက်ကိုအသုံးပြုခဲ့ပါတယ်။ဒီအကူအညီတွေဟာအများအားဖြင့်အမေရိကန်အစိုးရရဲ့နိုင်ငံတကာထောက်ပံ့ရေးအေဂျင်စီ USAID ကနေတဆင့်ပေးခဲ့တာဖြစ်ပါတယ်။ USAID ရဲ့အုပ်ချုပ်ရေးမှူးဟောင်းတဦးဖြစ်တဲ့ Samantha Power ကအခုလိုပြောပါတယ်
။ကျမတို့ဟာနိုင်ငံပေါင်း66နိုင်ငံကလူသားချင်းဆိုင်ရာပြဿနာပေါင်း84ခုအတွက်တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။ဂါဇာ၊ဆူဒန်နဲ့ယူကရိန်းလိုဆိုးဝါးလာတဲ့ပြည်ပခါတွေအပါအဝင်ဘေးဒုက္ခခံစားနေရတဲ့သံပေါင်းများစွာသောလူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အကူအညီတွေပေးခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အမေရိကန်နံပါတ်1ဦးစားပေးမူဝါဒနဲ့ကိုက်ညီမဲ့နိုင်ငံတကာယက်တီချက်တွေကိုပြန်လည်စီစစ်ပြုပြင်ရေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်အရေးပေါ်အကူအညီတွေကိုပြန်လည်စီစစ်နေတဲ့ရပ်ပေါင်း90ကာလအတွင်းရပ်ဆိုင်ထားမှာဖြစ်ပါတယ်။အလားတူပဲအမေရိကန်အစိုးရရဲ့ပြည်ရင်းပြည်ပ Grant အကူအညီတွေနဲ့ချင်းငွေတွေကိုလည်းပြီးခဲ့တဲ့အင်္ဂါနေ့ January 28ရက်နေ့ကစတင်ရပ်ဆိုင်ထားပြီဖြစ်ကြောင်းသမရအင်ဘူရောကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ပြည်တွင်းကဘယ်လိုအကူအညီတွေကိုရပ်ဆိုင်ထားမယ်ဆိုတာကိုတော့အင်ဘူရောပြန်ကြားရေးအတွင်းဝင်Caroline Levitt ကရှင်းလင်းပြောဆိုခဲ့ခြင်းမရှိပါဘူး
The past 4 years we've seen the Biden administration spend money like drunken sailors. It's a big reason we've had an inflation crisis in this country.
လူကြီးလေးနဲ့အတွက်သမ္မတ Biden အစိုးရဟာငွေကြေးတွေကိုသင်္ဘောသားအယက်သမားလို့သုံးခဲ့ပါတယ်။ဒါဟာတိုင်းပြည်မှာငွေကြေးဖောင်းပွားမှုကိုဖြစ်စေတဲ့အဓိကအကြောင်းဖြစ်ပါတယ်။ဒါကြောင့်အယူအဆဆုံးပြောရမယ်ဆိုရင်တော့တပြားနှစ်ပြားကအစားထိထိရောက်ရောက်မမှန်ကန်ကန်သုံးစွဲရလားဆိုတာစစ်စစ်ဖို့လက်ရှိအစိုးရအပေါ်ကြားရောက်လာပါတယ်။
ပြပကဘလို့အကူအညီတွေအပေါ်တက်ရောက်မှုရှိမလဲဆိုတာကိုပိုပြီးအသေးစိတ်ရှင်းပြဖို့ VOA ကမေးမြန်းခဲ့တာကိုလည်းအင်ဗျူရောကပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူးလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကလည်းနိုင်ငံတကာအစီအစဉ်တွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းဖော်ပြကြပါတယ်အဲ့ဒီအထက်မှာကြားမားနဲ့လိန်ကွဲပြားသူတွေအကြားတန်းတူညီမျှရေးစီးပွားရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရေး HIV AIDS အတွက်ဆေးဝါးအကူအညီထောက်ပံ့ရေးစတဲ့အစီအစဉ်တွေပါဝင်ပါတယ်။သမ္မတဘိုင်ဒန်လက်ထက်ကဒီ HIV AIDS ဆေးပြားတွေကိုအမေရိကန်နဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြားဆက်ဆံရေးအတွက်အရေးပါတဲ့ဆေးပြားတွေလို့တင်စားခေါ်ဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကလည်းအခုလိုပြောပါတယ
် The Secretary General notes with concern the announcement of a pause in US foreign assistance. He calls for
American ပြည်ထောင်စုရဲ့နိုင်ငံတကာအခုအညီတွေယာယီရဆိုင်းလိုက်တဲ့အပေါ်အတွင်းရေးမှူးချုပ်အနေနဲ့စိုးရိမ်ပူပန်မိကြောင်းပြောပါတယ်ကမ္ဘာအနှံ့ကအလွယ်တကူအန္တရာယ်ကျရောက်နိုင်သူတွေအတွက်အရေးတကြီးလိုအပ်တဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်ထပ်လောင်းချွင်းချက်ထားပြီးအကူအညီတွေဆက်လက်ပေးသွားဖို့သူကတောင်းဆိုပါတယ်သူတို့ရဲ့အသက်ရှင်ရည်ရည်ဟာအကူအညီတွေအပေါ်မိခိုအားထားနေရတာဖြစ်ပါတယ
်2023ဘဏ္ဍာနှစ်အတွင်း USAID ရဲ့အကြီးမားဆုံးကူညီထောက်ပံ့မှုကယူကရိန်းအတွက်ဖြစ်ပြီးစီးရေးအတွက်မဟုတ်တဲ့အကူအညီတွေဖြစ်ပါတယ်စုစုပေါင်းဒေါ်လာ14ဘီလီယံပိုရှိခဲ့ပါတယ်ပြည်သူတွေရဲ့အခွန်ငွေတွေနဲ့ပေးနေတဲ့အကူအညီတွေထိရောက်သေးချာမှုရှိမရှိဆိုတာကိုတော့ကြိုးစားပါတယ်ဒါပေမဲ့ပြန်လဲစီစစ်နေချိန်မှာအကူအညီတွေရပ်ဆိုင်ထားစရာမလိုပါဘူးလို့လူအခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးဖြစ်တဲ့ HRW ရဲ့အကြီးအကဲတဦးဖြစ်တဲ့ Nicole Warisain ကပြောဆိုခဲ့ပါတယ်သူတေတီတွေကလည်းအတောက်အပံ့ပေးနေတဲ့အလုပ်တွေကိုရပ်ဆိုင်လိုက်တဲ့အပေါ်စိုးရင်ပါတယ် Council of Foreign Relations ကသူတေတီ Esther Bremer ကအခုလိုပြောပါတယ
် Our real concerns about the immediate impactof a stop work order on foreign assistance.
ကျမတို့ရဲ့အဓိကစိုးရိမ်ပူပန်မှုကတော့နိုင်ငံတကာအကူအညီပေးရေးလှုပ်ဆောင်နေတာတွေကိုရပ်ဆိုင်းလိုက်တဲ့အတွက်ရုတ်တရက်ဖြစ်ပေါ်လာတဲ့တက်ရောက်မှုတွေကိုအဓိကစိုးရိမ်တာပါ။ နိုင်ငံတကာအကူအညီတွေထဲမှာကမ္ဘာအနှံ့ကကလေးတွေကူးစက်ရောဂါတွေမခံရဖို့ကာကွယ်ဆေးထိုးပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေပါဝင်တယ်ဆိုတာကိုမမေ့ဖို့လိုပါတယ်
အခုလိုနိုင်ငံတကာကျန်းမာရေးကိစ္စတွေနဲ့ပတ်သက်တဲ့သမရထရန့်ရဲ့ရည်တည်ချက်ကတော့ရှင်းပါတယ်။သူသမရအဖြစ်ပြန်လဲတာဝန်ထမ်းဆောင်တဲ့ပထမနေပါပဲ WHO ကျန်းမာရေးအဖွဲ့ကြီးကနေနှုတ်ထွက်ခဲ့ပါတယ်။အဖွဲ့ကြီးရဲ့ရန်ပုံငွေအများဆုံးထည့်ဝင်ရတဲ့ American ပြည်ထောင်စုအပေါ်အလွဲသုံးစားလောက်ခံရမှာမျိုးကိုစိုးရိမ်တဲ့အတွဲလို့အကြောင်းပြခဲ့ပါတယ်။အခုလိုမျိုး WHO ကနေနှုတ်ထွက်တာမျိုးကို Donald Trump ဟာသူပထမတစ်ကြိမ်သမရဖြစ်တုန်းကလည်းလုတ်ခဲ့ပူပါတယ
်အမေရိကန်ရဲ့နိုင်ငံသားအကူအညီဆိုင်ငံ့မှုကြောင့်မြန်မာနိုင်ငံကကျန်းမာရေးသတင်းမီဒီယာနဲ့စွမ်းရည်မြင့်တင်ရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့လက်တွေ့ဆောင်ရွက်နေသူတွေကပြောပါတယ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA အပါအဝင်အမေရိကန်ရဲ့နိုင်ငံသားအကူအညီတွေကိုပြန်သုံးသပ်ဖို့သမရသစ်ဒေါ်နယ်ထရန့်အစိုးရ3လတာရက်ဆိုင်လိုက်တာကြောင့်မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေအပေါ်ဘာတွေသက်ရောက်မှုရှိလာနိုင်ပါသလဲကိုဝင်းမင်းပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့အရေးပေါ်စာနာရေးခါနဲ့အစ္စရေးနဲ့အီဂျစ်ကိုပေးနေတဲ့စီးရေးအကူအညီကလွဲလို့အခုလိုအကူအညီရဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြီးခဲ့တဲ့အပတ်အမိန့်ထုတ်ခဲ့ပြီးအခုအင်ကာနေ့မှာလည်းအရေးပေါ်လူသားချင်းစာနာမှုလုပ်ငန်းတွေကိုချွင်းချက်ထပ်ပေးခဲ့ပေမဲ့ထိခိုက်မှုတွေရှိနေတယ်လို့ပြည်တွင်းနဲ့နေဆက်ကနေဆက်သူတွေကပြောပါတယ်ဒီပေါ်ထိုင်းမြန်မာနေဆက်မှာကျန်းမာရေးလုပ်ငန်းတွေအကူအညီပေးနေတဲ့မဲတော်ဆေးကန်းထူထောင်ဦးစီးသူဒေါက်တာစင်တီယာမောင်ကလည်းအခုလိုပြောပါတယ
်ဆေးရဲကတော့ဒုက္ခသည်စခန်းမှာရှိတဲ့ကျန်းမာရေးလုပ်ငန်းတွေမှာတော့ဈေးဝပစ္စည်းရန်ပုံတွေကိစ္စတွေဆက်ဆိုင်သွားတာပေါ့နော်။လက်ရှိမှာတော့ခိုင်းကျန်းမာရေးဌာနအနေနဲ့ကတော့တခြားသော USA မဟုတ်တဲ့ NGO တွေနဲ့ပူးပေါင်းပြီးတော့ဘယ်လိုပဲအပိုင်းတွေမှာဘယ်သူဝိုင်းကူညီလို့ရမလဲကိစ္စမျိုးပေါ့။လူနာလွှဲပြောင်းတာပဲဖြစ်ဖြစ်ဈေးဝရရှိဖို့ပဲဖြစ်ဖြစ်ကောက်ွယ်စီထိုးတဲ့လုပ်ငန်းကိစ္စမှလား TV ပိုင်းမှလားစသည်ဖြင့်ပေါ့နော်။ညီနိုင်ချောင်းရနေတာတော့ရှိပါတယ်။နော်တော့အထူးသဖြင့်တော့ဒီတွင်ဒုက္ခတွေကိစ္စတွေမှာလည်းအဖွဲလိုက်ပေါ့ကိုယ့်ရဲ့ဒီရမုံဝေရှော့ကြသွားမှုကိုဘယ်လိုပြန်ပြီးတော့စီမံနိုင်မလဲဆိုတာလည်းသူအစုလိုက်ဖွဲလိုက်တော့စီးပွားတွေလုံးနေပါလေလက်တလုံးမှာတော့လက်ရှိဝန်ဆောင်မှုလုပ်ငန်းတွေတချို့မှာတော့ဈေးဝါပြက်လက်မှုဖြစ်စေနောက်ဝန်ထမ်းတွေထောက်ပံ့မှုတွေဖြစ်စေထိခိုက်နေတာမှုတွေဖြစ်သွားနေပါလေ
ဒါအပြင်အမည်မဖော်လိုတဲ့ဖြည့်ရင်းအခြေဆိုင်ဒီ USAID ဖွံ့ဖြိုးရေးအကူအညီလုပ်ငန်းတွေနဲ့နှိစက်သူတူကလည်းအခုလိုရှင်းပြပါလေ
အခုလောလောဆယ်တော့ကျေးဇူးလေးဖြတ်ခိုင်းတာတော့ DEI နဲ့ပတ်သက်တဲ့ဟာတွေပေါ့ diversity inclusion equity ပေါ့နော်အဲ့ဒီဟာနဲ့ပတ်သက်တဲ့ project တွေ activity ကတော့ချက်ချင်းရက်ပေါ့နော်အဲ့တော့ကျမရင်းနဲ့ပတ်သက်တဲ့ project တွေကတော့ပို့ပြီးတော့အခက်ခဲတွေ့ရပေါ့နော်ဥပမာအဖြစ် HIV လုပ်ငန်း TB ရောဂါနဲ့ပတ်သက်တဲ့လုပ်ငန်းတွေလည်းဟို suspend ရပ်ဆိုင်းထားရတာဖြစ်တဲ့အတွက်ခုလိုတော့ဆယ်ဘယ်လိုပုံစံနဲ့ဆက်သွားရမလဲဟိုရှင်းရှင်းလင်းလင်းမရှိဘူးပေါ့နော်ဟိုအခုရှိနေတဲ့ဟို step တွေရှိမယ်ဒါမျိုး run နေတဲ့သူတွေရှိမယ်အဲ့ဒီသူတွေကဟို operation တွေပေါ့နော်အောက်မှာဖေးကန်းတွေဖွင့်ပြီးတော့ဖေးကန်းကိုဆက်သွားနေတဲ့ဟာတွေရှိမယ်အဲ့ဒီဟာတွေကဟိုအကုန်လုံးရရမှာလားဒါအိမ်ဟိုင်မိဒမြန်ကြပဲမလဲလို့အဖြေကတော့တိတိကျကျမရှိဘူးပေါ့နော်အဲ့တော့ခုလောလောဆယ်3လအတွင်းမှာတော့နောက်လာမဲ့အခြေအနေကဘယ်လိုလဲနောက်ထပ်ညွှန်ကြားချက်ရောက်လာတဲ့အထိစောင့်ရမယ်ဆိုတဲ့သဘောမျိုးပဲရှိပါတယ
်တစ်ချိန်တည်းမှာပြည်တွင်းပြည်ပဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့နှိစက်ပြီးနောက်အမည်မဖော်လို့သူတူကလည်းစစ်ကောင်စီနဲ့တရုတ်လွှမ်းမိုးတဲ့သတင်းမီဒီယာတွေကိုတံပြန်နိုင်ဖို့လွတ်လပ်အမည်ခေါ်ကင်းတဲ့သတင်းဌာနတွေအခုဆိုင်းငံ့ထားတဲ့သုံးလာတဲ့ဆက်မရက်တည်နိုင်တော့မှာပါစိုးရိမ်နေရပြီလို့ထောက်ပြပါတယ်ဒီအကူအညီပြောင်းရနိုင်ဖို့ကမြန်မာဟာအမေရိကန်အတွက်ဘလောက်ဦးစားပေးတဲ့မှာပါရာပေါ်မူတည်နိုင်တယ်လို့လည်းသူကဆက်ပြောပါတယ်အခုရဆိုင်မှုကြောင့်ထိခိုက်နိုင်တဲ့နေဆက်ကကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေပေါ်လဲဒေါက်တာစင်တီယာကအခုလိုဆက်ပြောပါတယ
် TB တို့ HIV တို့ကြတော့လဲဒေသတိုင်းမှာအစားတွေကဟိုဖွဲ့စည်းတိုင်းမှာလုပ်ထားတဲ့လုပ်ငန်းစဉ်တွေမဟုတ်တဲ့အခါကြတော့တည့်ရိုက်ဒီလုပ်ငန်းစဉ်တွေကိုဖော်ဆောင်တာအထူးသဖြင့်တော့ထိုင်းကျန်းမာရေးဌာနတွေနဲ့ပို့ပြီးတော့ဆက်ဆက်ပြီးတော့ဆောင်ရွက်တာရှိပါတယ်နောက်တစ်ချက်ကတော့ညှပ်ဖြားလုပ်ငန်းစဉ်လဲဘယ်လောက်ပမာဏထိခိုက်မလဲဆိုတာလည်းသူတို့ရဲ့ရန်ပုံငွေရရှိတဲ့အဖွဲ့အစည်းတွေနဲ့ဖြတ်တန်တဲ့လမ်းကြောင်းတွေပေါ်မှာဈေးဝပိုင်းဆိုင်ရာဖြစ်စေတင်တာပိုင်းဆိုင်ရာဖြစ်စေတက္ကစီပဲသူတို့ဖြည့်ရှင်းသွားလို့ရမယ်လို့ထင်တယ
်လက်တလောထိခိုက်လာတဲ့ပြည်တွင်းနဲ့နေဆက်ကျန်းမာရေးလုပ်ငန်းတွေပေါ်ပြည်တွင်းကလုပ်ငန်းတွေနဲ့နေဆက်သူကလည်းအခုလိုဆက်ပြောပါတယ
်အခုလောလောဆယ်မှာဘာရဆပြီးထိခိုက်လဲဆိုတော့ဈေးကနေမှာတော့ဒီ USAID ရဲ့ရန်ပုံငွေကိုအသုံးချပြီးတော့လုပ်နေတဲ့ HIV TB ဟိုမတန်းနဲ့ child health မိခင်နဲ့ကလေးစောင့်ရှောက်ရေးပေါ့နော်အဲ့ဒါကြီးလုပ်နေတဲ့လုပ်ငန်းတွေကကြတော့အခုချက်ချင်းဆိုင်းငယ်လို့ပြောရတဲ့အတွက်ကြောင့်တော့ဥမာအဖြစ်ဟိုမိုဘိုင်း clinic ထပ်တာရွေလျားဆေးကန်းလို့ခေါ်မှာထင်တာနော်အဲ့ဒီဟာသွားတဲ့ဥစ္စာတွေဒီဟာတွေကကြတော့မလုပ်တော့ဘူးပေါ့နော်ဒါကမြန်မာပြည်ထဲကနေပြီးတော့မြင်နေရတဲ့ဟာတွေပေါ့တချို့အပိုင်းတွေနယ်ဆက်တွေမှာဆိုလို့ရှိရင်တော့ဈေးကန်းတွေတခါရဲအကုန်ပိတ်ရတယ်ဖေးုံတက်နေတဲ့သူတွေရှိရဆိုလို့ရှင်လဲအဲ့ဒါတွေဟိုစင်ခိုင်းရရပေါ့နော်ဟိုအဲ့လိုမျိုးအခြေအနေတော့အခုလောလောဆယ်ဖြစ်နေရပေါ့နော
်ဒါအပြင်ငခုတဲကမြန်မာနိုင်ငံထဲအာနာသိမ့်ပြီးစီးရင်နဲ့မတည်ငြိမ်မှုတွေကြောင့်စီးရင်ပါဖြစ်လာနေတဲ့ TB နဲ့ငှက်ဖျားအပြင် HIV AIDS လူနာတွေစီရောက်ဖို့အခက်ကြုံလာချိန်မှာအခု82ဘူးပေါ့နှစ်ဘူးဆင့်စိုးရင်နေရပြီလို့ဒီပြည်တွင်းလုပ်ငန်းတွေနဲ့နှိစက်သူကဆက်ပြောပါတယ်ဒါအပြင်ဒီ USAID အကူအညီနဲ့ပြည်တွင်းနဲ့နယ်စပ်ကတိုင်းရင်းသားပါဝင်အရက်ဖက်အဖွဲ့အစည်းတွေစွန့်ရည်မြင့်တင်ရေးလုပ်ငန်းတွေလည်းပါလာမှုမြန်မာပြည်အနာဂတ်အတွက်ပါထိခိုက်မှာစိုးရိမ်နေရတယ်လို့ဒီလုပ်ငန်းတွေနဲ့နှိစက်သူတွေကဆက်ထောက်ပြခဲ့ပါတယ်ခင
်ဗျမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကအရက်သားပြည်သူတွေပေါ်ကျူးလွန်နေတဲ့လူခွင့်ရင်ချိုးဖောက်မှုတွေဟာတစ်နေ့တခြားပိုဆိုးလာတဲ့အတွက်စစ်ကောင်စီကိုစီးပွားရေးအရပိတ်ဆို့ဒဏ်ခတ်မှုချမှတ်ပေးဖို့ဂျပန်အာဏာရပါတီလွှတ်တော်အမတ်တချို့နဲ့အတိုက်ခံပါတီခေါင်းဆောင်တွေကိုဂျပန်ရောက်မြန်မာအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေတွားရောက်တွေ့ဆုံတိုက်တွန်းလိုက်ပါတယ်ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဂျပန်အခြေစိုက်မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားကြတဲ့အဖွဲ့အစည်းအသီးသီးကတာဝန်ရှိမြန်မာတွေစုပေါင်းပြီးဂျပန်အာဏာရ Liberal Democrat Party ထိပ်တန်းခေါင်းဆောင်တချို့ကိုရောအတိုက်ခံပါတီတွေပြစ်ကြတဲ့ CDB ပါတီ၊ဂျပန်ကွန်မြူနစ်ပါတီနဲ့ Okinawa no Kaze ပါတီကခေါင်းဆောင်တချို့ကိုပါဇန်နဝါရီ28ရက်အင်္ဂါနေ့မှာသက်ဆိုင်ရာပါတီဌာနချုပ်ကရုံးငန်းနေမှာတွားရောက်တွေ့ဆုံတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်စစ်ကောင်စီတပ်တွေကအရသာပြည်သူတွေပေါ်ကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေတနေ့တခြားပိုဆိုးလာတာနဲ့ပတ်သက်လို့ရှင်းလင်းတင်ပြခဲ့တယ်လို့တွားရောက်တွေ့ဆုံရမှာပါဝင်ခဲ့တဲ့တိုကျိုအခြေစိုက် We for All အဖွဲ့တာဝန်ခံကိုမျိုးမင်းဆွေက VOA ကိုပြောပါတယ်
။အဓိကတော့စစ်ဘေးရှောင်တွေတိုးပေါ်များပြားလာနေတဲ့အချိန်နေအခက်အခဲဒုက္ခရောက်နေတဲ့အချိန်နေလက်ရှိမှာဒီစစ်မှုထမ်းဥတွေကြောင့်လူငယ်တွေဒုက္ခရောက်နေရတဲ့ပြည်ပကိုထပ်ပြေးတင်းရှောင်နေရတဲ့အခက်အခဲတွေပေါ့နော်။အဲ့ဒါတွေကိုရှင်းလင်းတင်ပြတယ်ပြီးတော့ဒီစစ်တပ်ရဲ့ဒီမတရားဘုံကျဲတပ်ဖြတ်တဲ့ခုနောက်ပိုင်းဆိုပို့ပို့ပြီးတော့ဒီတမန်ပြည်သူတွေရဲ့နေအိမ်တွေကိုပြန်မထားလာတယ်အဲကလေးကျောင်းတွေကိုလည်းပုံကျဲလာတယ်စေယုံတွေကိုလည်းပုံကျဲလာတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ရှင်းပြပါတယ်အဲဒီတော့ကြောင့်မလို့စစ်တပ်စီကိုကျွန်တော်စီးစင်းနေတဲ့အသွေးစွန်းငွေတွေကိုမစီးစင်းအောင်နဲ့ ODA တွေအဲ့ဒါတွေကိုကျွန်တော်တို့ဟိုရန်တံပေးဖို့နော်ဆိုင်ငံပေးဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတယ်ပြီးလို့ရှိရင်စစ်တပ်ပိုင်းနဲ့စီးပွားရေးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့ရေးယူပေးဖို့ကျွန်တော်တို့တောင်းဆိုတယ်အဲပြီးတော့လက်ရှိအခြေအနေကိုလည်းရှင်းပြတဲ့အချိန်မှာသူတို့အနေနဲ့ထောက်ထားတွေရှိတယ်ဆိုလို့ရှိရင်သူတို့ချီကိုပို့ယူဆိုပြီးတော့အမျိုးပြောဆိုတာတွေလည်းရှိပါတယ်ခင်ဗ
ျရွေးကောက်ခံအရသာအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့2021စစ်တပ်အာဏာသိမ်းပြီးချင်းမှာစစ်ကောင်စီကိုတိုက်တွန်းလာခဲ့တဲ့ဂျပန်အစိုးရဟာအမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေလိုတန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လှုပ်ဆောင်တာမျိုးမရှိပဲမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ပျော်ပြောင်းတဲ့နီလန်းနေနဲ့သာချင့်ကပ်ရင်းကုလသမဂ္ဂအာဆီယံအဖွဲ့တွေကတဆင့်မြန်မာပြည်တွင်လူသားချင်းစာနာတဲ့အကူအညီတွေကိုပေးလာခဲ့တာပါဒါဟာစစ်ကောင်စီကိုသာအကျိုးရှိစေပြီးတက်ဆိုင်သူတွေမရနိုင်တဲ့အတွက်နေစားဖြတ်ကျော်ပြီးပေးတဲ့နီလန်းကိုသုံးကဒုက္ခရောက်နေသူတွေကိုကူညီသင့်တယ်လို့ဂျပန်ပါတီခေါင်းဆောင်တွေကိုတိုက်တွန်းခဲ့ကြောင်းကိုမျိုးမင်းဆွေကပြောပါတယ
်တကယ်လက်တွေ့မှာမြန်မာပြည်သူတွေရှိကိုမရောက်ဘူးပေါ့နော်ဟိုတကယ်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေရှိကိုမရောက်ဘူးရောက်တဲ့ပမာဏကိုကြည့်မယ်ဆိုရင်လည်း20ရာခိုင်နှုန်းတော့မရှိဘူးเนาะဒါကြောင့်မလို့ကျွန်တော်တွေ့တိုင်းအများအားပြောပါတယ်မင်းတို့ရဲ့အကူအညီကတကယ်လိုအပ်တဲ့လူတွေရှိကိုမရောက်ဘူးအခုပေးနေတဲ့ဟာတွေကမြန်မာပြည်သူတွေကိုကူညီတယ်ဖို့ပဲနဲ့ဒီအချမ်းဖက်စစ်တပ်ကိုအပိတ်ကူညီရရောက်ရဆိုပြီးတော့ကျွန်တော်တို့ပြင်းထန်တယ်ပြောခဲ့တယ်ဗောနော်အဲ့လိုမျိုးဝန်ခံခဲ့တယ်အဲ2024မှာတော့အဲ့လိုမျိုးတွေဖြစ်လာတဲ့အချိန်မှာနေဆက်ဖြစ်ကျော်လူသားဆန္ဒကူညီဆိုပြီးတော့ကျွန်တော်တို့အဲ့ဘက်ကိုအဓိကအားစိုက်ပြီးဖောက်ခဲ့တယ်ဗောနော်အဲ့ဒီဟာအတွက်ကြောင့်မလဲအခုဆိုလို့ရှိရင်ဟိုဂျပန်ဆိုအနေနဲ့ဟိုပမာဏကတော့များပြီပဲလေငွေစက်ဖြစ်ကျော်လူသားအကူအညီကိုစတင်စဉ်းစားနေပြီးလှုပ်ဆောင်နေတယ်ပေါ့နော
်ဒါပေမဲ့လည်းရှမ်းပြည်နယ်တွင်2029စစ်စင်ရေးအောင်မြင်မှုရလာချိန်ကစလို့ဂျပန်နိုင်ငံရေးအတန်းဝိုင်းကတာဝန်ရှိသူတွေဟာဂျပန်ရောက်မြန်မာရေးလှုပ်ရှားသူတွေပေါ်ຫນွေထွေးတဲ့ဆက်ဆံရေးပိုးရှိလာခဲ့တယ်လို့ကိုမျိုးမင်းဆွေကမြင်ပါတယ်
ပြောမယ်ဆိုရင်မနော်1329စစ်စင်ဖြစ်တဲ့ချိန်မှာဂျပန်ဆိုရရဲ့ရည်တည်ချက်တော်တော်လေးကိုပြောင်းလဲသွားတယ်ပေါ့နော်ပို့ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကပို့ပြီးတော့ဆက်ဆံလာတယ်ပို့ပြီးဖော်ရည်တဲ့ပုံစံမျိုးကိုပြလာတယ်ပေါ့နော်ဘာလို့လဲဆိုတော့တရုတ်ကလွှမ်းမိုးမှုက အဲ့ကျွန်တော်ဆိုလို့ချင်းတစ်တုံညာနှစ်ခွန်တော့မှာတရုတ်ကရှိနေရဆိုတဲ့ဒီအမြင်မျိုးပေါ့နော်အဲ့အမျိုးတွေရှိနေတော့ကျွန်တော်တို့ဂျပန်ဆိုရနေတဲ့စိုးရင်တဲ့လို့တော့ကျွန်တော်ထင်တာပေါ့နော်ဟိုတရုတ်ဘက်ကိုချင်းတော့မှာအကုန်လုံးချင်းတော့မှာကြောက်တယ်ပေါ့နော်အဲ့အဲ့ကြောင့်မို့တော့ဂျပန်ဆိုရကတော့အဲ့နောက်ပိုင်းမှာတော့ဟိုတောက်လျှောက်ထိတွေ့ဆက်ဆံမှုတွေရှိတာပြီးတဲ့ချိန်မှာဒီကျွန်တော်တို့ရဲ့လူမျိုးပေါ့နော်အီယွန်ကွန်မတီရဝန်ထမ်းအဖမ်းခံတဲ့ချိန်မှာနည်းနည်းလေးပြန်ပြီးတော့ဟိုဗာလဲခြေလန်းတွေကအောက်ကိုပြန်ရောက်သွားတယ်ပေါ့နော်
မြန်မာစစ်ကောင်စီအပေါ်မှာတရုတ်ရဲ့ဩဇာတကြော့ပြန်ပြန်လည်လွှမ်းမိုးလာတာကိုဂျပန်အစိုးရကသိပေမဲ့တစ်ဖက်မှာမြန်မာနိုင်ငံတွင်းရှိနေကြတဲ့ဂျပန်လုပ်ငန်းရှင်တွေနဲ့ဂျပန်နိုင်ငံသားတွေရဲ့လုံခြုံရေးအပေါ်မူတည်ပြီးစစ်ကောင်စီကိုတင်းမာတဲ့ဆက်ဆံရေးမျိုးမလုပ်ရဲပဲပျော်ပြောင်းတဲ့ဆက်ဆံရေးပုံစံကိုသာကျင့်သုံးနေတာတွေ့ရတယ်လို့ကိုမျိုးမင်းဆွေကပြောပါတယ်ဂျပန်ရောမြန်မာရေးလှုပ်ရှားသူတွေဟာမြန်မာဒီမိုကရေစီရေးထောက်ခံအားပေးတဲ့ဂျပန်လွှတ်တော်အမတ်များအဖွဲ့ဂီရင်ကကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီး2022ခုနှစ်ကစလို့စစ်အာဏာသိမ်းဖေဖော်ဝါရီ1ရက်နေ့ရောက်တိုင်းဂျပန်လွှတ်တော်တွင်မှာမြန်မာအရေးကြားနာပွဲလှုပ်လာခဲ့တာပါဒီနှစ်မှာတော့ဖေဖော်ဝါရီ1ရက်နေ့ဟာရုံးပိတ်ရက်ဖြစ်တာကြောင့်2025ဖေဖော်ဝါရီ3ရက်နေ့ကျရင်မြန်မာအရေးကြားနာပွဲလှုပ်သွားဖို့ရှိပြီးမြန်မာနိုင်ငံတွင်စစ်တပ်ကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုနောက်ဆုံးအခြေအနေတွေကိုတင်ပြသွားမယ်လို့သိရပါတယ်ခင်ဗျာ
မြင်းကြံခရိုင်တဲကမြို့နယ်တွေမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဇန်နဝါရီလတက်လာတဲ့တိုက်ဆုံသူ28ဦးရှိပြီးဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်။ဒဏ်ရာရသူတွေကိုကုသဖို့အခက်အခဲတွေကြုံနေရတယ်လို့စေဝါအကူအညီတွေလည်းလိုအပ်နေတဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေက VOA ကိုပြောပါတယ်။မြင်းကြံခရိုင်တဲကအခြေအနေသတင်းပေးပို့ချက်ကိုမတ်တင်ကြီးတိုက်ကပြောပြပါမယ
်။ဇန်နဝါရီလတည်းမှာပဲမြင်းကြံခရိုင်တဲကတောင်သာမြင်းကြံနှစ်ထိုးငဇွန်မြို့နယ်တွေကိုစစ်တပ်ကလေးချောင်းကနေမကြာခဏဆူတလို့တိုက်ခိုက်နေခဲ့တာပါဇန်နဝါရီလတလအထဲမှာပဲလေးချောင်းတိုက်ခိုက်မှုကြောင့်တိဆုံသူ28ဦးရှိခဲ့ပြီးတိဆုံတဲ့အထဲမှာဒေသခံတွေအပြင်စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်သူကာကွယ်ရေးအဖွဲ့တွေလည်းပါဝင်နေပါတယ်ဒါအပြင်တိဆုံတဲ့အရက်သားတွေထဲမှာကလင်းငယ်တွေလည်းပါဝင်တဲ့အကြောင်းမြင်းကြံလူထုလှုပ်ရှားမှုကော်မတီတာဝန်ရှိသူတဦးကအခုလိုပြောပါတယ်
မြန်မာခရိုင်တော့မှာပေါ့နော်ဒီလေကြောင်းတိုက်ခိုက်မှုကစုစုပေါင်း14ကြိမ်ရှိခဲ့တယ်ဗျဖိုက်တာနဲ့ဒီဘုံကျဲတာရေဒီဝိုင်းတွဲနဲ့ဘုံကျဲတာရေဒီဆက်တက်လေဒီလေဒီပေါ့နော်လေဒီဆက်တက်ရင်လည်းအဲဟိုဘုံကျဲဟိုဘုံချတာပေါ့နော်အားလုံးပြီးဆုံးတာက28ဦးရှိတယ်ပကဖာက12ဦးပါတယ်ရက်သားက16ဦးပါတယ်ဒီတိုင်းဒဏ်ရာရတာတော့ဒီ10ဦးလောက်ပဲရှိတယ်ပေါ့
ပြီးခဲ့တဲ့26ရက်ကမြင်းချံမြို့နယ်စင်းကုတ်ချေးရွာစတင်ချောင်းကိုစစ်တပ်ဖက်ကနေလေးချောင်းတိုက်ခိုက်မှုဟာပြင်းထန်ဆိုးရွားခဲ့ပြီးတိဆုံးသူ18ဦးအထိရှိခဲ့ပါတယ်စစ်တပ်ရဲ့လေးချောင်းတိုက်ခိုက်မှုဟာတောင်သာမြို့နယ်တဲမှာအများဆုံးဖြစ်ပြီး14ချိန်ထိတိုက်ခိုက်ခံရသလိုနေအိမ်ပျက်စီးတာတွေလည်းအများဆုံးဖြစ်ပါတယ်တောင်သာမြို့နယ်တဲလေးချောင်းတိုက်ခိုက်မှုတွေမှာထိခိုက်ဒဏ်ရာရရှိလို့မြို့ပေါ်မှာတွားရောက်စစ်ကူတာတဲ့ဒေသခံတချို့လည်းဖမ်းဆီးခံရတယ်လို့စစ်တပ်ရဲ့တင်းကျပ်တဲ့စစ်ဆေးမှုတွေကြောင့်စီးဝါအခက်အခဲကျုံရတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကိုကြည်စတားကအခုလိုပြောပါတယ
်ခင်ဗျာရှိတော့ဗျာအခုနောက်ဆုံးဒီကံမှုရှိနေတယ်ဆိုတော့တွားပြီးတော့ကျွန်တော်နှထူးကြီးကိုတွားကူခိုင်းနေနှထူးကြီးဆီတော့ဆန့်ခံရတယ်ဘာလို့လဲဆိုတော့ငယ်မှဆိုတော့ကျွန်တော်တန်းတော့ဒီကျင်းကြံရတဲ့လေးကံတော့ပြီးပြီပါလားဘုရားသီဝကိုလည်းကြည့်ပါရအောင်ဒီဝတ်ကြည့်တယ်ဒါကရိခတဲ့ဓာရီကိုဒါကသာရိဝန်နေစေဦးဆိုကန္တဆိုကန္တကန္တပိုက်တာဖြစ်ဖြစ်လိမ့်ကျတော့ကန္တပိုက်တော့ဘယ်လိုလုပ်လို့မရဘူးကျွန်တော်ကြည့်ပါလေ
လေးချောင်းတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်နိုင်တဲ့အခြေအနေမရှိသေးတဲ့အတွက်ဒေသခံတွေအနေနဲ့လေးချောင်းရန်တာပီခိုင်ခန့်တဲ့ဘုံခိုခြင်းတွေတူးကြဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနှိုးဆော်အသိပေးနေပါတယ်။မြင်းကြံခရိုင်စစ်စင်ရေးအနေနဲ့နှစ်ထိုးတောင်သာငဇွန်နဲ့မြင်းကြံမြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေပြီးခဲ့တဲ့လပိုင်းတွေအတွင်းခိတ္တဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။နောက်ပိုင်းမှာစစ်ကောင်စီကအဲ့ဒီနေရာတွေကိုပြန်လည်တပ်ဆွဲခဲ့ပြီးမြင်းကြံခရိုင်တဲကမြို့တွေကိုလေးချောင်းတိုက်ခိုက်တာတွေတုံ့ပြန်လှုပ်ဆောင်လာတာလို့ဒေသခံတို့ကပြောပါတယ်။
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ View မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 view ညာချမ်းည9နိုင်ကနေ10နိုင်အထိစီစဉ်ကိုတော့လိုင်းတိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့မမပြီးကြာတာရင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအရင်ဆုံးကတော့ဂါဇာအပြစ်ရဲ့ငြိမ်းချမ်းရေးဦးတည်နိုင်မလားဆိုတော့အက်ဒီတာဆွေးနွေးကြမ်းပဲဖြစ်ပါတယ်14လကြာဂါဇာစစ်ပွဲရဲ့ခဏခဏအပြစ်ရဲ့ရေးဟာသဘောတူညီချက်ပါအဆင့်3ခုလုံးချောမွေ့အောင်မြင်နိုင်အောင်ချောမွေ့အောင်မြင်နိုင်ခြေရှိပါသလား။ထာဝရငြိမ်းချမ်းရေးရရှိနိုင်မယ့်အလားအလာကဘယ်လိုရှိပါသလဲ။အခုတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသားကိုမမြသင်းအောင်ကမေးမြန်းဆွေးနွေးထားပါရခင်ဗျာ
။မင်္ဂလာပါဦးကျော်စံသားရှင်
။မင်္ဂလာပါခင်ဗျာ။
ဒီဂါဇာမှာ14လလောက်ကြာစူးစူးဝါဖြစ်လာခဲ့တဲ့တိုက်ပွဲတွေကအခုမှဘာကြောင့်အပြစ်ရက်လိုက်နိုင်တာလဲ
။14လဆိုတာဖိတ်ကြမြင်တဲ့စစ်ပွဲဖြစ်ပါတယ်အစီအလဲပိုင်းမှာဖြစ်တဲ့စစ်ပွဲတွေထဲမှာနောက်ပြီးပြင်းလဲအပြင်းထန်ဆုံးစစ်ပွဲလူတွေအစီအပြောင်အထိခိုက်လည်းပဲအင်တာများပြီးဂါဇာဆိုတာရရမရှိအောင်ပျက်စီးသွားပြီဖြစ်ပါတယ်ဆိုတော့နှစ်ဖက်လုံးကလည်းစစ်ပန်းနေပြီလို့ပြောရင်လည်းရပါတယ်ဒီချိန်မှာတော့သူတို့နာသိမ့်ပေါ်လေနောက်ပြီးတော့ဟာမတ်စ်တွေအဓိကအားထားတဲ့သူတို့ရဲ့မြောက်ပိုင်းကနေပြီးတော့သူတို့တဲစစ်မျက်နှာဖွင့်ပေးနေဟက်စ်ဘူလာတွေကလည်းပဲညင်သွားတယ်လေဗနန်မှာနောက်ပြီးတော့သူတို့တွေရဲ့နောက်မှအဓိကရှိနေတဲ့အီရန်ကလည်းပဲအစ္စရေးနဲ့အပြင်းထန်ထိတိုက်ပြီးတော့နိုင်ငံခြားကျပြတဲ့စစ်ပွဲကြီးဖြစ်လာမှာကိုသူတို့စိုးရင်ဟန်ချီရတဲ့သူတို့ထင်းထင်းသိမ်းလှုပ်ပါတယ်ဒါကြောင့်စစ်ပွဲဟာအဆင်ကျလာတဲ့ကြားရမယ့်အခြေအနေဖြစ်တယ်အဲပိုပြီးအရေးကြီးတာကတော့အမေရိကန်အစိုးရရဲ့ PR ပဲဖြစ်ပါတယ်အမေရိကန်ကသူတို့ဘက်မှာဩဇာစီဆုံးနိုင်ငံဆိုတော့အမေရိကန်ကအဓိက PR ပေးပေါ့လေအီဂျစ်နဲ့ဂျော်ဒန်တို့ကလည်းဒါ Israel နဲ့ Israel မိတ်ဆွေနိုင်ငံတွေပဲကတာကလည်းပဲသူတွေပဲကိုညှိနှိုင်းဒါကိုအတိကတိုင်ခံပြီးတော့လုပ်ပေးတယ်ဆိုတော့သူတို့ရဲ့ PR တွေကြောင့်လည်းပါတယ်လို့ပြောမှာပါအတိက
အဲ့တော့ဒီလို American PR ပေးပြီးတော့အခုလို့ဒီစစ်ပွဲတွေဟိုရက်တက်နိုင်လိုက်တဲ့အပေါ်မှာပေါ့သမ္မတ Biden ကလည်းသူ့ကြောင့်ပေါ့သမ္မတ Trump ကလည်းသူ့ကြောင့်ဆိုပြီးတော့အမှတ်ယူကြပါတယ်အဲ့တော့ credit ပေးမယ်ဆိုရင်ဘယ်သူ့ပေးပါမလဲ
နှစ်ယောက်လုံးရသင့်ပါတယ်ဒါပေမဲ့တကယ်တမ်းဒီစစ်ပွဲကိုရပ်ဖို့တဲ့အဆိုပြုခဲ့တာကသမ္မတဘိုင်ဒန်က2023မေလကလေးကစပြီးအဆိုပြုခဲ့တာပါဒါပေမဲ့အစ္စရေးကမလိုက်နာခဲ့ဘူးအကြောင်းကြောင်းနဲ့ဆွဲနေတယ်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲနိုင်ပြီးသမ္မတတော့မဖြစ်သေးဘူးသူရဲ့အရှိလပိုင်းအတွက်သူသိအားထားအကူအထားပြုတဲ့အဲစတီးဗ်ဝစ်ကော့ခ်ကအဲ့မှာသွားပြီးတော့ဆွေးနွေးတဲ့အထက်မှာသွားပြီးတော့ပါဝင်ပြီးတော့ညှိနှိုင်းစီတယ်ဆိုတော့ဒေါ်နယ်ထရမ့်တို့ကျင်းရဲ့မှာပူပြီးပြင်ထန်တဲ့ PR ဖြစ်ပါတယ်ဒေါ်နယ်ထရမ့်ကဣသရေးကိုလိုက်လျောတဲ့အများကြီးလိုက်လျောတဲ့လူဟာသူအစားရတယ်အခုလည်းပဲသမ္မတဘိုင်ဒန်ပိတ်ထားခဲ့တဲ့ဣသရေးကိုထောက်ပံ့မဲ့ပုံကြီးကိုသူကပေးဖို့ခွင့်ပြုတာအစားပေါ်တယ်အများကြီးလိုက်လျောထားရရှိပါတယ်နောက်ပြီးတော့ဒေါ်နယ်ထရမ့်ကဣသရေးဝန်ရှိနေတာညာဟုပုံမှာအများကြီးဩဇာလွှမ်းမိုးတဲ့လူဖြစ်ပါတယ်အစားရတဲ့ပစမာတဲမာကလေးကသူကဣသရေးအလိုကြအများကြီးလှုပ်ပေးခဲ့တယ်ယေရုရှလမ်ဘုရောင်မှာဣသရေလမျိုးတော်ဖြစ်သတ်မှတ်ခဲ့တာအပါအဝင်နောက်ပြီးတော့သူကညီတဲ့အောင်လုပ်ခဲ့ဆိုတော့သူရဲ့ဩဇာကပူပြီးတော့ထျောက်တယ်လို့ပြောမှဖြစ်ပါတယ်။နှစ်ယောက်လုံးကတော့ credit ပေးရမှာပါဒါပေမဲ့လည်းဒေါ်နယ်ထရမ့်ကဣသရေလပေါ်မှာပူပြီးတော့ PR ပေးနိုင်တယ်ပေါ့လေသူကပူပြီးတော့ဩဇာထျောက်တယ်လို့ပြောမှဖြစ်ပါတယ်။
အဲ့တော့ဒီစစ်ပွဲကိုအတိုင်ရှုံးဘယ်လိုသတ်မှတ်ပါမလဲ။ဘယ်ဘက်ကနိုင်တယ်လို့ပြောလို့ရမလဲ
။ပြောရခက်ပါတယ်။တကယ်တော့ဟာမတ်စ်တွေကသိပြီးတော့အထီးခိုက်အများကြီးရှိခဲ့ပေမဲ့သူတို့ကရှုံးတယ်လို့မသတ်မှတ်ပါဘူးဟာမတ်စ်ခေါင်းဆောင်တယောက်ကိုဟို BBC ကအစီအလပိုင်းကျွန့်ကျင်တဲ့ Jeremy Bowen ရဲ့ interview ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာအဲဒီသူတို့ကလည်းပဲသူတို့နိုင်တယ်လို့သတ်မှတ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအဓိကအဖြစ်ကတော့ Donald Trump ရဲ့ပထမသက်တမ်းကလေးကသိမ့်မိန်သွားခဲ့တဲ့ Palestine cause Palestine အရေး Palestine နိုင်ငံထူထောင်ရေးဆိုတာလုံအောင်ကိုမိန်မိန်သွားသောဖြစ်သွားတယ်။ Donald Trump ကဣသရေလပုံအပ်ပြီးတော့ဟိုဂါဇာဒေသမှာလည်းမင်းတို့ဖုန်ဖျောငါစီးပွားရေးဘာညာလုပ်မယ်ငွေအနေဖိပြီးတော့လုခဲ့တဲ့အခါမှာဂါဇာဒေသမှာရှိတဲ့ပါလက်စတိုင်းဟာဣသရေလရဲ့မျက်စိအောက်မှာနေရတဲ့အခြေအနေမျိုးဖြစ်သွားတယ်ပေါ့လေဣသရေလတပ်သားတွေဆိုတော့ဒီကိစ္စကိုပြန်လဲဖော်ထုတ်ချင်လို့လည်းပဲဣသရေလဒေသခံတွေကိုဝင်ဖန်ခဲ့တာလို့သူကပြောပါတယ်နောက်တစ်ခုကသူတို့ကအောင်မြင်လို့သတ်မှတ်တာကဣသရေလဟာတကယ်တော့ဟာမတ်စ်ကိုအကြမ်းဖက်ဖွဲ့နိုင်ငံတကာလည်းသတ်မှတ်ထားတာပါလေဣသရေလလုံးဝ အမြစ်ပြအောင်သုတ်သင်ပြလိုက်ဖို့ဆိုပြီးတော့ရွေပြီးတော့တိုက်ခဲ့တာဒါပေမဲ့ Hamas are still survive သူတို့ကသုတ်သင်ခြင်းမခံခဲ့ရဘူးဆိုတော့သူတို့ကမဆုံးဘူးအရင်မနေဘူးလို့သတ်မှတ်ပါတယ်အစ္စရေးကလည်းပဲ Donald ဒီနေတညာဟုရောသာ Hamas ကိုလုံးဝဖယ်ရှားပစ်မယ်ဆိုပြီးတော့တွေးကြော်ပြီးတော့လုံနေပေမဲ့ပြည်သူအများစုကတော့သူတို့ဒဇာခံတွေပြန်လဲလွတ်မြောက်ပြီးတော့ညင်ကြံရေးကိုပဲတိစောက်ခြင်းတဲ့သဘောရှိနေကြပါတယ်ဆိုတော့ဒီခုလုံးကြည့်လိုက်မယ်ဆိုရင်ဒါအဓိကအဖြစ်ပေါ့လေဘယ်ဘက်ကနိုင်တယ်ဆိုတော့ပြောရခက်ပါတယ်သို့တော်လည်းပဲနှစ်ဖက်လုံးအတွက်နှစ်သိမ့်ကျင်းနှံ့နိုင်တဲ့အခြေအနေဖြစ်တယ်လို့ပြောမှာပါအဓိကနင်းနာခဲ့တာကတော့ဒုက္ခသည်တွေနဲ့ပါလက်စတိုင်းဒေသခံတွေပဲဖြစ်ပါတယ်အခုထိဒုက္ခရောက်နေရသေးပါသလား
အခုညှိနှိုင်းထားတဲ့အပြစ်ရဲ့အဆင့်၃ဆင့်ရောချောချောမွေ့မွေ့အောင်မြင်မှာမလား
သိမထင်ပါဘူးအခုပထမတစ်ဆင့်တော့မှဒီကနေ့ကျွန်တော်ပြောနေတဲ့တင်းလာနေပေါ့လေနိုင်နဲ့အမြပြောင်းလဲနေတယ်မနေ့ကအထီးကဟိုမှာဒဇာကံတွေထပ်ပြီးတော့လှုပ်မဲ့ကိစ္စမှာအခက်ခဲရှိနေတယ်ပါလက်စတိုင်းဒုက္ခသည်တွေသရုပ်နေရာကိုပြန်လာခွင့်ပေးမယ်ဆိုတော့အစ္စရေးကမပေးဘူးနဲ့ပိတ်ထားတယ်သူတို့ကိုလှုပ်ပေးမယ်လို့ပြောတဲ့အထက်မှာအရက်ဖက်အမျိုးသမီးတယောက်အဓိကအဖြစ်သူ့ကိုအရင်မလှုပ်ဘူးဆိုတာကိုအကြောင်းပြပြီးတော့ပိတ်တယ်ဆိုတော့ပါလက်စတိုင်းဘက်ကလည်းငါတို့ပါလက်စတိုင်းကျင်းသားဘလောက်ဖန်ထားရဲဆိုတော့သူတို့က list မထုတ်ပြန်လို့အဲ့လိုလုပ်တယ်ဆိုပြီးတော့သူတို့အခြေတင်နေအများကြီးအခက်အခဲဖြစ်ခဲ့ပါတယ်အဲ့မနေ့ညနေပြီးမှအခုမှသဘောတူညီရကြပြီးတော့တင်းနေလိုက်နေမနေ့မှတော့အဲ့ဒုက္ခသည်တွေဟာပြန်လာခွင့်ရနိုင်ပြီဆိုတာသိရပါတယ်ဒါပေမဲ့ရှေ့ကိုဘယ်လိုအခက်အခဲတွေအဲ့လိုတုံလာရမယ်ဆိုတာဘလူးမှမပြောနိုင်ပါဘူးဒါဆက်ပြီးတော့စောင့်ကြည့်ရမှာနောက်တစ်ခုကဆိုတော့ပြောခဲ့တဲ့လေဘနန်မှာညီသွားလို့လည်းပဲဒီစပွဲရနိုင်လို့ကျွန်တော်ပြောခဲ့တယ်အခုလေဘနန်မှာလည်းစောင့်ကြည့်ရမှာပဲလက်ပနန်တောင်ပိုင်းမှာဒီဟက်စ်ဘူလာတွေဆုတ်သွားပြီးတဲ့နောက်ဆိုတော့အစ္စရေးကပြန်ဝင်လာတယ်သူတို့ကထွက်ပေးရမလို့သဘောတူကြရတာဘာကြောင့်ပြန်ဝင်လာလဲဆိုတော့အစ္စရေးကအကြောင်းပြတယ်ဟက်စ်ဘူလာတွေထွက်ပြီးတော့လက်ပနန်တပ်ဖွဲ့တွေလာမှာလက်ပနန်တပ်ဖွဲ့တွေမရောက်လာတော့တဲ့ဒီဟာတွေဟက်စ်ဘူလာတွေပြန်လာမယ်ဆိုပြီးတော့သူတို့ကတ်သတ်ပြီးတော့တခါပြန်ဝင်လာတလုံးလုံးက7ယောက်လမ်းဒီစီသေးတယ်အခုမှပဲဒီနေ့လာမနေ့ကလာသဘောတူချက်ရပြီးတော့နောက်6လအထိချိန်ဆွေးဆိုင်နေဆိုပြဖြစ်လာဆိုအဲ့လိုခလုတ်သင်းတွေကတော့အများကြီးပါပဲဆိုတော့တကူအခုအပြစ်ခိုက်စိတ်ဒီပင်နေသိပ်ပြီးတော့ fragile ပေါ့လေခနော်ခနဲ့ဖြစ်နေဆိုတော့အကုန်လုံးအောင်မြင်ဖို့ဆိုတာကတော့သိပ်ပြီးတော့ခဲရင်မှဖြစ်ပါတယ်ဒီအထက်မှာမှအခါ American Donald Trump ကလည်းပဲအဲ့ဒီဂါဇာဒေသကို clean ဖြစ်အောင်သူကစတန်ရှင်းလုပ်လိုက်မယ်ဒီဟာလုံးဝသုံးလုံးမရတော့ဘူးဆိုတော့ဒီကအဲ့ဒါမဟုတ်ဘူးပြန်လာမဲ့ဒုက္ခတွေကိုอิจิปต์ปิดท่าเราทีโกลักขบบลูรู้ตัวอียิปต์เนี่ยจอร์แดนโตไคไลท์สุบิยอเปอร์เลยสรอปูพี่รอตันเตียชิเสียผิดละวะดิดีดาเนี่ยดิอภิขะเสียตะแกอบิมุสว่าคลุซินเนี่ยอายีชินบาดิ
ชิโอเคดีดีตะมราทรัมป์เปียวนี่ดิโลปอปาเลสไตน์นี่โอดิอียิปต์โตจอร์แดนโตโปเมสุเรเกษาดาโอนอกป้ายมาผิดละไนล่ะ
อะกูลอลอเสียก็รออะยาซินทีเรไทม์เบอียิปต์ก็เลยลงอะเลมคันบูကျော်ရငါလည်းလက်မခံဘူးအဲ့ဒီပြင် group နဲ့သတင်းမှာပဲကျွန်တော်နောက်ဆုံးတိုက်တယ် German Foreign Minister ကနိုင်ငံကြီးဝင်ကသူတို့လက်မခံဘူးတာဟုငါဥရောပသမဂ္ဂကိုသူကိုစားပြုလို့ပြောရတာမဖြစ်နိုင်ဘူးဆိုတော့ပြောတယ်ဆိုတော့လောလောဆယ်တော့ဒီဟာမဖြစ်နိုင်ပါဘူးဒီကိစ္စဟာဒါပေမဲ့ Jordan မှာကတော့ Palestine ဒုက္ခသည်ဟိုရုံးကဒီဒုတိယကမ္ဘာစစ်ပေါ်ဖြစ်ပြီးနှစ်ချောင်းခွဲပြီးတော့စစ်ဖြစ်ကြတာ Palestine ဒုက္ခသည်ဟာအကုန်လုံး Jordan ဘက်ကိုနေခဲ့ရတာပါကျော်ရမပါလက်စတိုင်းဒုက္ခသည်စခန်းရှိရရရှာအာရဖတ်တို့ဘာလို့လဲပဲကျော်ရမရှိနေတဲ့ဒုက္ခသည်စခန်းကနေပြီးတော့ထွန်ပေါက်လာခဲ့တဲ့ကောင်းဆောင်တွေဖြစ်ပါတယ်ဆိုတော့အခုထိလည်းပဲကျော်ရမနိုင်ငံဘက်ချမ်းမှာပါလက်စတိုင်းဒုက္ခသည်နှစ်ဆန်းခွဲလောက်ရှိပါသေးတယ်ဒါပေမဲ့အခုတော့သူတို့လည်းလက်မခံဘူးလို့ပြောတယ်ဆိုတော့ဒေါ်နယ်ထရမ့်ကတော့မပြောတော့ဘူးအခုတော့ဆီမှာတော့သူကညင်သွားတယ်ဆိုတော့ဒီဟာကိုအတင်းဖိအားပေးတိုင်းလဲပုံပြီးဖြစ်မယ်Egypt ကဆိုလို့ရှိရင် Israel နဲ့သူတို့အပြစ်ခတ်ရစဲညဉ့်ညဉ့်ယူထားတာဖြစ်တယ်အဲ့ဒါတော့မှပြတ်သွားနိုင်တယ်တိတ်ပြီးတော့လာပြီးဖိအားမပေးဘူးလို့ပြောတယ် Hamas ကတော့လုံအောင်ဖြစ်နိုင်ကြမရှိဘူးပြန်တိုက်မှာပဲဆိုပြီးတော့ပြောတယ်ဒီကိစ္စကိုဆိုတော့တနည်းအားဖြင့်ပြောရင်တော့ Donald Trump ဟာ Palestine အရေးကိုဒီ two state policy ပေါ့လေဟိုကနိုင်ငံခုထားမယ်ဆိုတဲ့ဟာကိုမှီးပြီးတော့တကယ်တခြားတစ်ခုလုံးကို Israel လက်ထက်ကိုထွက်ကျင်တဲ့သဘောဆိုပြီးတော့သုံးသပ်ကြပါတယ်တချို့ကတော့ဟာပါလက်စတိုင်းဒေသကပါလက်စတိုင်းလူမျိုးတွေကိုလုံးဝဆင်းပလိုက်ဖို့ကြိုးစားနေရဖြစ်တယ်လို့မှဆွဆွဲကြပါတယ်ဆိုတော့သိပြီးတော့ဒေါ်နယ်ထရမ့်အတွက်လောလောဆယ်တော့မဖြစ်နိုင်ဘူးနောက်တစ်မျိုးပြောင်းပြီးတော့ဘယ်လိုလုပ်ရမလဲမပြောနိုင်ပါဘူးခင်ဗျာဒါကတော့
အဲ့တော့ရှေ့လျှောက်မှာရောအစ္စရေးပါလက်စတိုင်းထာဝရညီငယ်ကြီးအလားအလားဘယ်လိုခန့်မှန်းနိုင်ပါလဲ
သိဝေးပါတယ်ထာဝရဆိုတာရင်မောဖို့ကောင်းတယ်အစ္စရေးပါလက်စတိုင်းဟာဟိုလိုငရေဖြစ်ခဲ့တာထားလိုက်ပါတော့ဒါပေမဲ့ဒီအခုလောလောဆယ်ပြဿနာစနေတာဟာပထမကမ္ဘာစစ်လောက်ကစခဲ့တယ်ဆိုတာ100ကျော်ခဲ့ပါပြီဒီပေါင်း100ကျော်ခဲ့တဲ့ပဋိပက္ခသိပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစပွဲတွေဖြစ်လာတာပို့ပြီးပြင်းထန်တဲ့စပွဲတွေဖြစ်လာပါတယ်ဆိုတော့လုံးဝပြဿနာပြေလည်ဖို့ဆိုတာကတော့သူတို့လူမျိုးချင်းစစ်မြတ်ဖို့လိုတယ်အခုကတော့နိုင်ငံကြီးတွေကသူတို့ရဲ့အကျိုးစီးပွားအထူးသဖြင့် American တို့နိုင်ငံတို့ကသူတို့ရဲ့အကျိုးစီးပွားစောစောကပြောခဲ့တယ်လို့ပဲအရှိလေပိုင်းမှာသူကစီးပွားရေးတွေအများကြီးရှိသူ interest တွေရှိတယ်သူရဲ့လက်နက်ဖောက်သွေးတွေ Saudi Arabia တို့နိုင်ငံတွေရှိတယ်ဆိုတော့သူတို့ကလောင်စာတွေအများကြီးရရှိနေတဲ့နေရာဖြစ်တယ်ဆိုတော့ဒီကိစ္စဒီအကျိုးတွေမျှော်ပြီးတော့သူကအတကလုံနေရလည်းဖြစ်ပါတယ်ဆိုတော့တကယ်တမ်းပါလက်စတိုင်းပြည်သူတွေရဲ့အရေးကိုဣသရေလပါဝင်ကဘာကစာနာကြပါရဲ့လားတချို့အင်းကြီးနိုင်ငံတွေကတောင်မှတစ်ခါခါကြတော့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်ပြီးတော့သူတို့ကအစဉ်ပြင်းနေဒီပါလက်စတိုင်းအရေးကိုမေ့ထားတဲ့ဆိုတဲ့သဘောမျိုးရှိပါတယ်ဒါကြောင့်လည်းပါလက်စတိုင်းကဟာမတ်တွေကလူကြိုက်များနေကြတာပါပါလက်စတိုင်းမှာတကယ်တော့တည်ဝင်ဖွဲ့ထားပြီးတော့ပါတီရှိရပါလေဖာတာတို့အယ်ဖာတာတို့ဘာလို့ရှိရလဲအဲ့ဒီပါတီဟာရွေးကောက်ပွဲလုပ်တော့လည်းပဲဟာမတ်ပဲအပြတ်တတ်နိုင်တယ်အဲ့ဒါကြောင့်ဒါပေမဲ့ဟာမတ်ကိုမဲမအနာမလွှဲဘဲနဲ့လူတွေကိုပဲအစိုးရအဖြစ်နဲ့ဆက်ခံထားရဲဆိုတော့အခုလည်းပဲရှေ့ကိုဒီပုံစံပဲဖြစ်လာမလားဒီပုံစံဖြစ်ဖို့တောင်မှအနိုင်နဲ့ကြိုးစားမှဖြစ်ပါတယ်အလားတူဆိုပဲအစ္စရေးနိုင်ငံတည်ရှိမှုနဲ့အစ္စရေးနိုင်ငံလုံခြုံရေးကိုလည်းပဲအလုံးကအသီးမှတ်ပြုပြီးတော့လက်ခံမှဖြစ်ပါတယ်အဲ့ဒီတော့ဒီရှင်မှာဒီညရေးထာဝရရဖို့ဆိုတော့အင်မတန်ခက်ခဲတဲ့ကိစ္စလို့ပြောမှဖြစ်ပါတယ်ဟုတ်တယ
်ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလိုဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်အခုတော့ Gen Z အစီအစဉ်အလှည့်ရောက်ပါပြီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအရင်စစ်ဆိုရခေတ်တွေကလိုအလွယ်တကူအပြစ်ခက်ရက်စဲငြိမ်းချမ်းရေးယူအောင်ဆိုယုံလောက်တဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တော့ဘူးလို့လူငယ်နိုင်ငံရေးအင်အားစုတွေက VOA ကိုပြောပါတယ်နိုင်ငံရေးအရာအဖြေရှာဖို့လိုအပ်တာမှန်ပေမဲ့မတူညီတဲ့အခြေအနေကိုထောက်ပြကြပြီးတွေးစည်းညီညွတ်ကြဖို့လည်းတတိပေးကြပါရယ်လက်ရှိမြန်မာနိုင်ငံရေးအခြေအတဲမှာတွေးဆောင်ဆွေးနွေးအဖြေရှာဖို့နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုတချို့ကနိုင်ငံရေးဆွေးနွေးပွဲတွေအကြောင်းပြောဆိုလာချိန်မှာလူငယ်နိုင်ငံရေးအင်အားစုတချို့ကိုမခင်လေးဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့လက်ရှိအမတ်တက်စစ်ဒေတာအမတ်တက်ဒုတိယမှာတာဝန်ထမ်းဆောင်နေတဲ့ရဲဘော်ပြည်သူဝင်ဖြစ်ပါရယ်ခင်ဗျာ
ဟေးဂျန်ဇီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်ဇီတို့ရေဆော့ဆော့မိတ်ဆက်သွားတဲ့လူငယ်လေးကတော့ဆီယာနာတိန်နာကိုလက်နက်ကင်တိုက်ပွဲဝင်နေတဲ့ဖက်မှာလည်းသူ့ရဲ့ပညာကိုဆက်ပြီးတော့လေ့လာသင်နေတဲ့လူငယ်လေးပါဆိုတော့ဒီလိုလူငယ်တွေတော်တဲ့တောင်ထဲမှာပညာရေးကိုဘယ်လိုတွေဆက်ပြီးတော့လေ့လာစီးဖို့နေလဲဆိုတာကိုမေးကြည့်ထားတယ
်ဟုတ်ကဲ့ကျွန်တော်အကြောင်းစတဲ့ပုံစံဖြစ်တာ2023ခုနှစ်မှာစပြီးတော့ကျွန်တော်တို့တိုင်ရင်ကလူကြီးတွေစီစဉ်ပေးခဲ့တာပေါ့ဘယ်လိုအကြောင်းတက်ချင်တဲ့လူငယ်တွေကျွန်တော်ထဲမှာအများစုကလူငယ်ပိုင်းနေများတယ်ဗျကျွန်တော်တိုင်ရင်ထဲမှာအများပဲကျွန်တော်တို့အတက်ရဝန်းကျင်လေးတွေပေါ့အကြောင်းမပြီးသေးတဲ့ဟာအများကြီးပါတော့အဲဒါဆိုကျွန်တော်တို့အကြောင်းတက်ချင်တဲ့လူငယ်စုပြီးတော့မှလူပြန်ခွဲပြီးအကုန်လုံးတက်ချင်တဲ့လူငယ်တွေအကုန်လုံးလည်းတက်ဖို့မရဘူးပြာပေါ့လူကအများကြီးကိုကျွန်တော်တို့မှလည်းနေမြေခက်ခဲတွေစီးတယ်ဗျာအဲတုန်းကနေမြေလုံခြုံမှုတွေပါတယ်အစားစီတပြင်အဲဒါဆိုကျွန်တော်တို့လူတတုံငတုံဆိုပြီးခွဲပြီးတော့ကျွန်တော်တို့ပနာစုံတုံနေတဲ့ဇာဆက်တင်တာပေါ့ဇာတင်မှုစီစဉ်ဖြစ်ခဲ့တာဗျာကိုယ်တန်းကြောင်းသားတွေရော10တန်းတွေရောကျန်တဲ့တက်ကလို့မပြီးကြရရစီတော့အများကြီးပဲဒါပေမဲ့ကျွန်တော်တို့တင်ပြခဲ့တာ10တန်းចောင်းသားတွေပဲဗျ16လောက်ရှိရပြကျွန်တော်ပါကျွန်တော်က ကျွန်တော်ပါဝင်မိန်းကလေးကတော့၂ယောက်ပါလေဗျာအလုံးပေါင်း16ယောက်ကိုကျွန်တော်တို့အရင်ပထမဆုံးအနေနဲ့တင်ခဲ့တာပေါ့
ဒီလောက်နေမီမလုံးဂျုံတဲ့အချိန်ဒီမှာတို့ပညာကိုဘယ်လိုညှဆက်တင်နေလဲနော
်မနေ့9နိုင်ကနေည17နိုင်တော့တင်ကိုကျွန်တော်တို့စတင်ချိန်ပြတ်မှတ်တယ်ဗျာအချိန်တော့တင်မှာကျွန်တော်တို့ရလောက်စာလုတ်တင်နေပိုင်းညကိုကျွန်တော်တို့စတင်တယ်ညပိုင်းညကိုကျွန်တော်တို့ကျူဆယ်နေနေပြည့်ကျွန်တော်တို့ရဲ့ဆရာတွေကပြန်ပြီးတော့ပြန်တင်ပေးတယ်ဗျာည17နိုင်ထိပေါ့ကျွန်တော်တို့မီးကိုရန်ရလို့ဆိုးလာမီးနဲ့ပြည့်ပြည့်ကျွန်တော်တို့ပထမမီးနဲ့ပြည့်ပြည့်ရတော့အဆင်ပြေအောင်ကျွန်တော်တို့လုပ်ပြီးတော့စတင်တယ်ဗျစကားစားဘက်ကဒရုန်းတွေလွတ်တာရှိတယ်ဗျကျွန်တော်နေမြေအတွင်းကိုအဲဒီကကျွန်တော်တို့ဘက်မှာဒရုန်းတွေမတုံးနိုင်တဲ့အခါကြီးလေးရှိရဗျနေမြေကောင်းမစိုးမိုးနိုင်တဲ့အခါမှာကျွန်တော်တို့ဒရုန်းတွေနဲ့ထောက်လန်းတာလည်းရှိရပေါ့အဲဒီအခါမှာကျွန်တော်တို့တွေခါကြရင်အမျိုးဒရုန်းတွေပါတွေ့ရခါကြရင်တော့လေရင်ဒီပါလေလာပြည့်မှာဆိုလို့အမျိုးမီးတွေပါလေပြန်ပေးရမျိုးလည်းရှိတယ်ဗ
ျဒီလောက်အခက်ခဲရှိနေတဲ့ကြားနေတော့မှသူကအင်္ဂလိပ်စာနဲ့ဘောဂဗီရာဘာသာရဲ့နှစ်ဘာသာဂုဏ်လုပ်ထပ်ပြီးတော့သူ့ရဲ့အထက်တန်းပညာကိုပြီးဆုံးအောင်သင်ယူနိုင်ခဲ့တယ်တဲ့အဲ့တော့ဒီလိုမျိုးပညာရေးတွေကိုသင်ပေးဖို့အတွက်ဘယ်သူတွေကတာဝန်ယူပြီးတော့လေ့ကျင့်ပေးနေလဲ
ဟုတ်ကဲ့ကျွန်တော်တို့အလုံးမောင်းစာတင်ခြင်းကာလကတော့6လလောက်ပဲရှိရပြန်ကျွန်တော်တို့သင်ပေးရတာအဲ့မှာကျွန်တော်တို့ရဲ့စီဒန်ဆရာမတွေရှိရပြန်ကျွန်တော်တို့တိုင်ရင်ထဲမှာလည်းအဲ့မျိုးစီဒန်လုပ်ပြီးသားကျောင်းဆရာတွေရှိရပြန်အဲ့မျိုးသူတို့ကနေပြီးတော့တစင်သူတို့ကြွန့်ကျင်ရပါတယ်ဒီတာဝန်ယူပြီးကျွန်တော်တို့သင်ပေးတယ်ဗျစာမွေးဖြည့်ရတဲ့ခါကျတော့အင်မျိုးတိုက်ရမှာဖြည့်ရတာမျိုးပဲကျွန်တော်တို့တနေရာမှာကျန်တဲ့ကျောင်းကကျန်တဲ့ကျောင်းမှာတက်တဲ့ဟာလည်းရှိရပြအဲမျိုးကလည်းတိုးနဲ့လူတွေစုပြီးတော့တနေရာမှာစာမွေးဖြည့်တဲ့ဆရာစာမွေးစစ်တဲ့ဆရာဆောင်မရရှိရပြအမျိုးရှိရကမှကျွန်တော်တို့ကအေးကိုတားပြီးတော့တို့ online နဲ့ပြန်ဖြည့်ရတယ်ဗျအင်္ဂလိပ်စာနဲ့ဘောဂဗီရာဘာသာမှာကျွန်တော်ဂွန်လူတွေပါတယ်ဗျအမှတ်ပေါင်းကတော့အလုံးပေါင်း420ကျော်ရခဲ့ပါတယ်ခင်ဗျ
ဒီလိုတော်တဲ့တောင်ထဲမှာလက်နက်ကင်တိုက်ပွဲဝင်ရင်းနဲ့အထက်တန်းဆောင်မှုတော့ဖြေခွင့်ရတဲ့သူ့ရဲ့ခံစားချက်ကရောဘလို့ဖြစ်ခဲ့လဲ
အရင်တုန်းကအာနာမတိငါကနေလူငယ်အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့အထက်တန်းဆောင်မှုဆိုတော့ဗျာကျွန်တော်တို့အတွက်တကယ်ရင်ခုန်စိတ်လို့စားပဲကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တာပေါ့ဒါပေမဲ့အခုအချိန်ကြောင့်ကျွန်တော်တို့ပြန်ဖြေရတဲ့အခါမှာတိတ်ပြီးစိတ်လို့စားမျိုးစိတ်လို့စားတာမျိုးတော့မရှိတော့ဘူးဗျာဒီကြားရတဲ့ကာလမှာကျန်တဲ့ဆောင်ဝဲတဲ့ကိုပို့ပြီးစိတ်လိုစားပဲကောင်းတဲ့အရာတွေကြုံတွေ့ခဲ့ရကြမှုလည်းဖြစ်မှာပေါ့
။ဒါပေမဲ့လေသူကဘလို့အချိန်ဒီမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်နေတ
ယ်။ပညာဆက်တင်လို့များလို့လက်နက်ကင်ပြီးဆက်တိုက်တဲ့ခါမှာကျွန်တော်တို့မှာဗျာ။ပညာရေးလမ်းကြောင်းပြတ်တောက်သွားတဲ့ခါကျကျွန်တော်တို့လမ်းပြောက်သွားလို့ခံစားခဲ့ရတယ်ဗျာ။ဒါပေမဲ့လည်းကျွန်တော်တို့ဒီအာနာစင်ကြီးကိုအမြင့်ပြတ်အောင်တိုက်ပြီးတဲ့ခါကျကျွန်တော်တို့ရဲ့ပညာတွေပြန်တင်ရမယ်။ကျွန်တော်တို့ရဲ့ကြံတဲ့အရာတွေကိုတွေးထားတယ်ကိုရဲ့အိမ်မက်တွေအကောင့်ထဲပို့နိုင်မယ်ဆိုပြီးတော့ကျွန်တော်တို့တွေးရင်းနဲ့မျောလင့်ချက်ကလေးနဲ့ကျွန်တော်တို့ဆေးဆက်ခဲ့ရတာဗျ
။သူကသူ့လိုဘဝလိုလူငယ်တွေကိုလည်းဆက်ပြီးတော့ပညာသင်ကြဖို့အားပေးထားသေးတယ်
။ဟုတ်ကဲ့ကျွန်တော်ဆေးဆက်ပြီးတော့ဘဝတော့ကျွန်တော်တော်လိုင်းရဲ့ဘဝနဲ့ပဲအနာစင်ကိုတော်လိုင်းရင်းနဲ့ကျွန်တော်ရဲ့ပညာရေးကိုလည်းရတဲ့ဆူတောင်းကနေပြီးတော့ရနိုင်တယ်ဗျကျွန်တော်လေ့လာစီးပူးပဲဆုံးဖြတ်ထားတယ်ဗျ။လူရဲ့ဘဝရဲ့တငယ်ချင်းတွေညာရှိခဲ့ရင်လည်းကျွန်တော်တို့ဒီအာနာစင်ကိုမတော် PGD မတော်လာနိုင်ကလေးရင်လည်းကျွန်တော်တို့ရနိုင်တဲ့စူတောင်းကနေပြီးတော့ကျွန်တော်တို့ရဲ့ပညာရေးကိုရနိုင်တယ်များလေ့လာဖို့ကျွန်တော်တိုက်တွန်းခြင်းပါတယ်ခင်ဗ
ျ KGENZI တို့ရေဒီလူငယ်လေးတို့ပဲဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်ပြအောင်သင်ကြပါနော် KD ဒီတစ်ပတ် GENZI စီစဉ်ရတော့ဒီလောက်ပါပဲရှေ့တစ်ပတ်မှာပြန်ဆောင်ကြမယ်နော်တက်တာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ခုတော့တပတ်တွင်းအားကစားသတင်းတွေနားဆင်ရပါမယ်။အ
ဩစတြေးလျ Open Tennis ပြိုင်ပွဲမှာတော့ Janet Sinna နှစ်ကြိမ်ဆက်ပိုဆွဲပြီးအမျိုးသမီးဘက်မှာတော့ Champion အသစ်တစ်ယောက်ထွက်ပေါ်လာပါတယ်2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်ဆုံးဘောလုံးအသင်း၅သင်းကိုထုတ်ပြန်လိုက်ပါတယ်ဘယ်လ်ဂျီယံလက်ရွေးစင်ဟောင်းကိုမူရစ်ဆေးကုန်ကူးမှုနဲ့ဆက်ဆက်ပြီးရက်တော့ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဩစတြေးလျ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲမဲလ်ဘုန်းမြို့မှာပြီးဆုံးသွားခဲ့ပါပြီအမျိုးသားတူချင်းဖိုင်နယ်မှာတော့အီတလီကကမ္ဘာအဆင့်တလဲဖြစ်မနစ်ကလက်ရှိချန်ပီယံလဲဖြစ်တဲ့ယာနစ်ဆင်နာနဲ့ဂျာမနီကကမ္ဘာအဆင့်နဲ့အလက်ဇန်ဒားဇ်ဗဲရော့ဖ်တို့ဘောလူခဲ့ကြပြီးတော့ယာနစ်ဆင်နာကဇဲရော့ကို6-3, 6-6, 6-3နဲ့၃ပွဲပြတ်အနိုင်ရသွားခဲ့ပါတယ်။ဆင်နာဟာဒီပွဲနိုင်လိုက်တာကြောင့် Australian Open ကိုနှစ်နှစ်သက်တိုက်ရရှိသွားခဲ့တာလည်းဖြစ်ပါတယ်
။ Yeah I mean it means so much to me no it's a lot of work we put behind
ဒါဟာကျွန်တော်အတွက်တော့အလွန်အရေးကြီးပါတယ်ဒီလိုချန်ပီယံဖြစ်ဖို့အတွက်ကျွန်တော်တို့အများကြီးကြိုးစားခဲ့ရပါပါဒီဆုဖလားကိုကျွန်တော်အနေနဲ့အခုလိုနှစ်ကြိမ်ရလိုက်တာဟာတိတ်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ပြိုင်ပွဲအစကတည်းကကျွန်တော်ကိုအားပေးကြတာကလည်းတကယ်အံ့ဩစရာကောင်းလောက်အောင်ပါပဲ
ဒါပြင်ဒါဟာဆင်နာအတွက်တော့တတိယမြောက် Grand Slam ဆုဖလားလည်းဖြစ်ပါတယ်အခုလိုချန်ပီယံဖြစ်သွားတာကြောင့်ဒါဟာအီတလီနိုင်ငံသားတွေထဲမှာ Grand Slam ကို၃ကြိမ်မြောက်ပိုဆွဲပူးတဲ့ပထမဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်ဆိုတော့ဆင်နာကဘယ်လိုကစားသမားမျိုးပါလဲသူ့ရဲ့ထူးခြားချက်တွေကရောဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့ဒီပွဲမှာရှုံးသွားတဲ့ Alexander Zverev ကိုယ်တိုင်ပြောတာကတော
့ I mean today he completely outplayed me from the back of the court completely outplayed me as I said I think
ဒီနေ့သူကနောက်စီးကနေကျွန်တော်ထက်အများကြီးကောင်းအောင်အကောင်းဆုံးကစားပြီးတော့အနိုင်ယူသွားခဲ့ပါတယ်ကျွန်တော်ထက်လုံးဝပိုကောင်းပါတယ်ပြောရရင်တော့ကျွန်တော်ရဲ့ service ကတော့သူ့ထက်ပိုကောင်းတယ်ဒါပေမဲ့သူ့ထက်တာအဲ့ဒါပဲရှိတယ်ကျန်တာတွေကြတော့သူကကျွန်တော်ထက်ပိုကောင်းတယ်နေရာယူတာ forehead ရိုက်တာနောက်လက်ပြန်ရိုက်တာပြီးတော့ service တွေကိုပြန်ရိုက်တာနဲ့ volley ရိုက်ချက်တွေကကျွန်တော်ထက်အကုန်ကောင်းတယ်ဆိုတော့နောက်ဆုံးမှသူကကျွန်တော်ထက်6ခုမှ4ခု5ခုလောက်ကပိုကောင်းတယ်အဲ့ဒါကြောင့်သူနိုင်တာဖြစ်ပြီးထိုက်တိုက်တန်နိုင်တာပါသူကအကောင်းဆုံးအနေထားမှာရောက်နေတယ်ဆိုရင် Novak Djokovic နဲ့တော်တော်တူပါတယ်လုံးဝမလွတ်เสียရဘူးသူတို့နဲ့ကတမက်ရဖို့အတွက်ကိုရှိသမျှအားအကုန်ရရတယ်လို့ဖြစ်ပြီးသူတို့နဲ့ဆိုရင်နောက်စီးကနေရိုက်ပြီးတမက်ရဖို့ကအရန်ခတ်ပါတယ်သူတို့ရဲ့နေရာယူပုံတွေဘောလုံးနောက်လိုက်တာတွေကအရန်ကောင်းပါတယ
် Zverev အတွက်တော့ဒီပွဲမှာရှုံးသွားတဲ့အတွက်သူက Grand Slam Final ကို၃ချိန်တက်ခဲ့မဲ့တစ်ချိန်မှဘူးမစွဲသေးပဲ၃ချိန်စလုံးဒုတိယနဲ့ပဲနှစ်သိမ့်ခဲ့ရတာဖြစ်ပါတယ်အမျိုးသမီးတူချင်း Final ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာစင်တဲ့ Arena Sabalenka နဲ့ American က Madison Keys တို့ဘောလုံးခဲ့ကြပါတယ်ဒီဘက်မှာတော့နေအောင်စလုံး၃ပွဲအပြည့်အကျိနဲ့ကစားခဲ့ပြီးနောက်ဆုံးမှာ Madison Keys က 6-3, 6-6, 6-5 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ Grand Slam ဆုဖလားကိုပထမဆုံးအကြိမ်ရရှိခဲ့တာဖြစ်ပါတယ်။ဒီဘက်နိုင်လိုက်တဲ့အတွက်သူဟာ Sabalenka ကို၃နှစ်သက်တိုက်အနိုင်မရအောင်တားဆီးနိုင်လိုက်တာလည်းဖြစ်ပါတယ်။သူ့အတွက် Grand Slam ကိုပထမဆုံးအကြိမ်အနိုင်ရလိုက်တာနဲ့ပတ်သက်ပြီး Madison Keys ပြောတာကတော့
I mean I thinkI've always wanted to win every single tournament I've ever been in a draw of so I think that's going to continue.
Tomorrow, chuma win pyai ne pyai mwe dai ko anan ya kae chin na ba. So lo da ga chuma ye hi man che phit par de. Ai dai mae set pi lo ka sa twa ma ba. Naw the champion su phla thae ya bu twet chuma lo set pi lo chu sa twa ma ba.
Madison Keys twet do da ga Grand Slam su phla ko prama thong a chein ya shi da phit de pyin tu ma ha atat 29 ne shi phit da jao.Grand Slam Champion စုကိုပထမဆုံးဘိုဆွဲသူတွေထဲမှာသရုတ်ထအမြောက်အသက်အကြီးဆုံးကစားသမားလည်းဖြစ်ပါတယ်။ Australian Open မှာဘိုဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ American Dollar 1.3 သန်းရရှိပြီးတော့ဒုတိယရတဲ့သူကတော့စုချင်းအဖြစ်နဲ့ Dollar 1.3 သန်းရရှိတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ Man City အသင်းမှာကစားနေတဲ့အင်္ဂလန်ညာနောက်ခံလူ Kyle Walker ဟာ Italy Serie A က AC Milan အသင်းကိုအငှားစာချုပ်နဲ့ပြောင်းသွားခဲ့ဖြစ်ပါတယ်။ AC Milan အသင်းက Walker ကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့အဆင်ပြေပေါင်း 4.2 သန်းနဲ့ဝယ်ယူဖို့ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်သွင်းထားတယ်လို့ပြောပါတယ်။အချိန်ထဲမှာပဲ AC Milan အသင်းရဲ့ပြိုင်ဘက်ဖြစ်တဲ့ Juventus အသင်းကလည်း PSG အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှုကိုလိုမွန်နီကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်တယ်လို့ UNS အသင်းကပြီးခဲ့တဲ့ဇာတ်သမီးနေ့မှာပြောပါတယ် UNS ကမွန်နီကိုအခုလိုအငှားစာချုပ်နဲ့ခေါ်ဖို့အတွက်ယူရိုတသန်းပေးခဲ့ရပြီးတော့အောင်မြင်မှုပေါ်မှာအခြေခံပြီးတော့နောက်ထပ်နှစ်သန်းလောက်ပေးရနိုင်တယ်လို့လည်းအသင်းကဖော်ပြပါတယ်မွန်နီဟာဒီနေ့မှာ PSG အသင်းအတွက်နှစ်ပွဲပဲပွဲထွက်ကစားသမားအဖြစ်ကစားခဲ့ရပြီးတော့ အသင်းမှာပုံမှန်နေရာမရတာကြောင့်အခုလို Juventus အသင်းကိုပြောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဂျာမနီဘက်မှာတော့ဂျာမနီအသင်းရဲ့နီးပြ Julian Nagelsmann ဟာဂျာမနီအသင်းရဲ့စာချုပ်သက်တမ်းထပ်တိုးလိုက်ဖြစ်ပါတယ် Nagelsmann ဟာဂျာမနီနီးပြဖြစ်တဲ့လာမယ့် Euro 2028ပြိုင်ပွဲအထိသက်တမ်းလုပ်ဖို့လက်မှတ်ထိုးလိုက်တာဖြစ်တယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ် DFB ကပြီးခဲ့တဲ့တောက်ချာနေ့မှာကြေညာပါတယ်အစောပိုင်းတုန်းကတော့သူ့ရဲ့စာချုပ်ဟာ American, Canada နဲ့ Mexico နိုင်ငံ၃နိုင်ငံကပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားပြီးတဲ့အထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုသက်တမ်းထိုးလိုက်တဲ့အတွက်သူဟာEuro 2028ဥရောပဖလားပြီးတဲ့အထိဂျာမနီအသင်းကိုကင်တွယ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာဥရောပဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Belgian လက်ရည်စင်ကစားသမားဟောင်း Roger Nainggolan ကိုမူရစေကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ Belgian ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်တောင်အမေရိကကနေဥရောပကိုကုတ်ကိန်းတွေတင်သွင်းတာနဲ့ဆက်ဆက်ပြီးတော့စစ်ဆေးဖို့အတွက်ဆိုပြီးတော့တင်းလာနေအစောပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်လို့ Belgian တာဝန်ရှိသူတွေကပြောပါတယ်ဘယ်ဂျီယံရဲတပ်ဖွဲ့က Brussels မြို့နဲ့ Antwerp မြို့တစ်ဝိုက်မှာရှာဖွေစစ်ဆေးမှု30လောက်လုပ်ခဲ့ပြီးတော့ Nainggolan ကိုလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်36နှစ်ရှိဖြစ်တဲ့ Roma နဲ့ Inter ကစားသမားဟောင်း Nainggolan ဟာလောလောဆယ်မှာတော့ Belgian ဒုတိယဒဏ်က Lokeren Temps အသင်းမှာကစားနေတာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်းဆုံးအသင်းကတော့ Real Madrid ဘောလုံးအသင်းဖြစ်တယ်လို့ Deloitte နိုင်ငံတကာစီးရင်စစ်ကုမ္ပဏီရဲ့အစီအကံသာတစ်ကဖော်ပြလိုက်ပါတယ်။ Real Madrid အသင်းဟာပြီးခဲ့တဲ့2023-24ဘောလုံးရာသီမှာစုစုပေါင်းဝင်ငွေ Euro 1 billion အထိရှိတယ်လို့ပြောပါတယ်။ဒါကြောင့် Real Madrid အသင်းဟာ Premier League Champion Man City အသင်းကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအသင်းဖြစ်နေပြန်ပြီးတော့ဖြစ်လာခဲ့တာပါ။ရီယယ်မက်ဒရစ်အသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာချန်ပီယံစ်လိအပါဝင်ဆူပလာ၃လုံးကိုရခဲ့ပြီးတော့ကွင်းကိုအသစ်ပြုပြင်လိုက်တဲ့အတွက်ဘောလုံးပွဲတွေကနေရတဲ့ဝင်ငွေတွေတိုးလာခဲ့သလိုအသင်းရဲ့စပွန်ဆာတွေနဲ့အင်ဂျီရောင်းရတဲ့ဝင်ငွေတွေလည်းတိုးလာခဲ့တာပါဘောလုံးပွဲကနေရတဲ့ဝင်ငွေကနှစ်ဆတိုးပြီးတော့ယူရို148သန်းအထိဖြစ်လာခဲ့သလိုအင်ဂျီစပွန်ဆာအသစ်နဲ့အသင်းရဲ့အမတ်တရပစ္စည်းရောင်းချမှုတွေကနေလည်းဝင်ငွေ1900ခန့်တိုးပြီးတော့ယူရို482သန်းအထိရရှိခဲ့တာဖြစ်ပါတယ်Premier League Champion Man City ကတော့ Euro 838သန်းနဲ့ဒုတိယအများဆုံးဖြစ်ပြီးတော့ပြင်သစ်က PSG အသင်းက806သန်းနဲ့တတိယ Manchester United အသင်းက982သန်းနဲ့သတုထ Bayern Munich အသင်းက965သန်းနဲ့ပြင်သစ်မှဝင်ငွေအများဆုံးအသင်းဖြစ်ရပ်တည်ခဲ့ကြပါတယ်။ဒါ့အပြင်ကမ္ဘာဝင်ငွေအကောင်းဆုံးအသင်း20ရဲ့ဝင်ငွေစုစုပေါင်းကလည်းပြီးခဲ့တဲ့ဘောလုံးရာသီမှာ 17.2 ဘီလီယံနဲ့စံချိန်တင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
ခုတော့တည်င်းအချင်းချုပ်ကိုပြောပြပါမယ်ခင်ဗျာမြန်မာចောင်းသားចောင်းသူပေါင်း100လောက်အတွက်ပညာသင်ကာလ9နှစ်တာအတွက်ကူညီထောက်ပံ့ငွေစုစုပေါင်းအမေရိကန်ဒေါ်လာ45သန်းပေးရဖို့စီစဉ်ထားခဲ့တဲ့အမေရိကန်အစိုးရရဲ့အစီအစဉ်တွေကိုအမေရိကန်သမ္မတအမိန့်နဲ့ရပ်ဆိုင်းလိုက်တယ်လို့ဒီအစီအစဉ်ရဲ့အောက်ကနေမြန်မာနိုင်ငံကိုကူညီတာအလွန်ကိုများတယ်လို့သမ္မတထရန့်ကဗုဒ္ဓဦးနေမှာပြောကြားလိုက်ပါတယ်ဂါဇာကပါလက်စတိုင်းတွေကိုအီဂျစ်နဲ့ဂျော်ဒန်ကလက်ခံဖို့ဆိုတော့အမေရိကန်သမ္မတရဲ့စိတ်ကူးကိုအီဂျစ်သမ္မတနဲ့ဂျော်ဒန်ပြည်တို့ကပုံတူးနေမှာပယ်ချလိုက်ကြပါတယ်။ပါလက်စတိုင်းတွေကိုသူတို့နေမြေကနေရွှေ့ပြောင်းခိုင်းတာဟာမတရားမှုဖြစ်ပြီးအဒီထဲကျွန်တော်တို့မပါဝင်နိုင်ဘူးလို့အီဂျစ်သမ္မတအဒဲဖာဒဲအယ်စီစီကပြောကြားလိုက်ပါတယ်။ရွင်ဂျာမွတ်စလင်တရားကျော်ကိုတင်ဆောင်လာတဲ့ခနော့ခနဲ့တစ်သားလေတစည်းဟာအင်ဒိုနီးရှားနိုင်ငံအာချေကမြောက်ဖက်ဆုံးခရိုင်ကိုပုံတူးနေကရောက်ရှိလာပါတယ်။လွန်ခဲ့တဲ့နှစ်နှင်းကအတွင်းရိုဟင်ဂျာမွတ်စလင်တွေရောက်လာတာများလာတဲ့အတွက်လူကုန်ကူးသူတွေကိုအင်ဒိုနီးရှားကအပြစ်တင်ထားတာပါအင်ဂျင်ဆက်ပြတ်သွားပြီးလှေကအာချေခရိုင်ပီရူလက်ရွာမှာလိုက်ဆိုက်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့အကြီးအကဲ Nova Sarandra ကပြောပါတယ်ခင်ဗျာကြာသာပတိနေ့ VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်တာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျွန်တော်တို့ VOA Facebook ရဲ့ Messenger ကပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ barmis@voanews ကပဲကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါတယ်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ချိတ်မိတ်ဆက်များအားလုံးဘေးကင်းလုံခြုံမှုရှိနေကြပါစေခင်ဗျာကျွန်တော်စံကြောပါ